Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အတန်းကနေ2015ခုနှစ်နိုဝင်ဘာလ14ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line nomida 32 40နဲ့49ကနေတိုက်ရိုက်အတန်းလွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ
ကျမနန္ဒာချမ်းမရှင်သတင်းတွေကိုကိုရရန်နိုင်တဲ့အတူကြီးညာပေးမှာဖြစ်ပါတယ်ပြင်သစ်နိုင်ငံပဲရစ်မြို့ကနေရာတချို့မှာတိုက်ခိုက်မှုတွေအတွင်းလူ40ကျော်သေဆုံးပြီးတော့60လောက်ဒဏ်ရာရရှိခဲ့တယ်လို့ဒါဇင်နဲ့ချီတဲ့တရားခံတွေကိုဖန်ဆီးထားပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေမှာတိုးတက်မှုရှိတယ်ဆိုပေမဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုတော့ချက်ချင်းရုပ်သိမ်းဖို့မရှိသေးဘူးလို့အမေရိကန်အစိုးရကပြောဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာအခြေအနေတွေကိုအခုမနေ့ပြောပြသွားမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဒီနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင
်ဒီနိုင်ငံရေးပုံစံနဲ့ဆိုရင်တော့ဒီ88မျိုးဆက်တွေနောက်မျိုးဆက်အစတီးတီးပေါ့စုစည်းပြီးတော့နိုင်ငံရေးပါတီတစ်ခုအဖြစ်နဲ့
ဒါကတော့88မျိုးဆက်ကောင်းဆောင်ကိုကိုကြီးက VOA မြန်မာပိုင်းနဲ့တွေ့ဆုံမေးမြန်းခံမှာပြောကြားခဲ့တာပါအပြည့်စုံကိုတော့သတင်းစီစဉ်ပြီးမှနားဆင်ရပါမယ်အဲဒီနောက်မှာတော့ရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရလိုက်တဲ့ NLD ပါတီကိုနိုင်ငံရေးပါတီတွေတိုင်းအင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကချီးကျူးဂုဏ်ပြုကြတဲ့သတင်းဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပမဲ့ APEC ညီလာခံမှာ Pacific သမုဒ္ဒရာတစ်ဖက်ချက်ပူးပေါင်းလှုပ်ဆောင်ရေး Trans-Pacific Partnership အကြောင်းကိုပဲ on-site ဆွေးနွေးကြမယ်အကြောင်းကိုလည်းကြားရမှာပါဒါအပြင်ရခိုင်ပြည်နယ်မှာရခိုင်မျိုးသားတွေကကိုပိုင်အုပ်ချုပ်ခွင့်ရစေဖို့နောက်တက်မဲ့အစိုးရအနေနဲ့ဒေသခံရခိုင်မျိုးသားရေးပါတီကိုပြည်နယ်ဝန်ကြီးချုပ်ယာရုပေးဖို့စဉ်းစားတဲ့နယ်လို့ပြောဆိုတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒါတွေကိုအလှန့်ပေးခင်မှာအခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်နန္ဒာချမ်းနဲ့ကိုရန်နိုင်တို့ကကြေညာပေးပါမယ်ခင်ဗျာ
။တနက်သမားတွေကပြင်သစ်နိုင်ငံပဲရစ်မြို့နေရာတချို့မှာတနက်နဲ့ပြည့်ဘုံခွဲတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ပြီးမြို့တော်ရဲ့ဘာတာကလန်ပြပွဲရုံမှာတရားခံတွေကိုထိန်းထားတယ်လို့ပြင်သစ်အရာရှိတွေကပြောဆိုခဲ့ပါတယ်ဒီတိုက်ခိုက်မှုတွေအတွင်းအယောက်40ထက်မနည်းသေဆုံးခဲ့ပြီးတော့ဒါဇင်နဲ့ချီတဲ့တရားခံတွေကိုဖမ်းဆီးထားတဲ့အကြောင်းအစောပိုင်းသတင်းတွေမှာဖော်ပြကြပါတယ်အ ਨੇ ဆုံးတနက်သမားတအုပ်ကနေမြို့တော်ရဲ့ဆယ်လမ်းမှာရှိတဲ့စားတောက်ဆိုင်တစ်ခုမှာမောင်းမြန်တနက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်နောက်ထပ်တိုက်ခိုက်မှုတစ်ခုကတော့ပြင်သစ်ကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ဂျာမနီအသင်းနဲ့ဘောလုံးပွဲကျင်းပရာအမျိုးသားအားကစားကွင်းအနီးကစားတောက်ဆိုင်တစ်ခုမှာဖောက်ခွဲတိုက်ခိုက်ခဲ့တာပါဒီဘောလုံးပွဲကိုပြင်သစ်သမ္မတဖရန်စွာဟော်လန်လည်းတွားရောက်ကြည့်ရှုနေပြီးတော့ပောက်ကွဲမှုကြောင့်ထွက်ခွာခဲ့ရပါတယ်ဒီပြဿနာကိုဖြေရှင်းဖို့အတွက်သမ္မတဟာလောလောဆယ်အရေးပေါ်အစည်းအဝေးတည့်ရကျင်းပနေတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ဒီတိုက်ခိုက်မှုတွေဟာပဲရစ်မြို့မှာကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမဲ့ကုလသမဂ္ဂကနေကြီးမှုကျင်းပတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမတိုင်ခင်ရက်သတ္တပတ်အလိုမှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားကတော့ဒီတိုက်ခိုက်မှုဟာအရသားတွေပေါ်အကြမ်းဖက်ဖို့အတွက်အာထုံမှုတရဖြစ်ပြီးတော့ဒီအကြမ်းဖက်မှုကိုတိုက်ဖြတ်ဖို့အတွက်အမေရိကန်ပြည်ထောင်စုဟာပြင်သစ်အစိုးရနဲ့အတူရက်တီလျက်ရှိတယ်လို့မကြသေးခင်နိုင်ပိုင်းကပဲပြောကြားသွားခဲ့ပါတယ်။
အရက်နွေဦးတော်လိုင်းကြီးကိုစတင်ပေါက်ဖောက်ခဲ့တဲ့နိုင်ငံလို့သတ်မှတ်ထားတဲ့တူနီးရှားနိုင်ငံကိုတကမ္ဘာလုံးကစောင့်ကြည့်နေကြသလိုအမေရိကန်ပြည်ထောင်စုကလည်းအောင်မြင်မှုရစေချင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာတူနီးရှားနိုင်ငံကိုရောက်ရှိနေပြီးဒါဟာသူ့ရဲ့သုံးနိုင်ငံခီးစဉ်အတွင်းပထမဆုံးတွားရောက်တဲ့နိုင်ငံလည်းဖြစ်ပါတယ်။သူဟာဒီသုံးနိုင်ငံခီးစဉ်အတွင်းမှာဆီးရီးယားနိုင်ငံရဲ့နိုင်ငံရေးနဲ့လုံခြုံရေးမတည်ငြိမ်မှုတွေနဲ့ပတ်သက်ပြီးတော့အဓိကထားဆွေးနွေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတူနီးရှားနိုင်ငံကို2011ခုနှစ်မှာအမေရိကန်ဒေါ်လာတန်း900ကျော်အကူအညီပေးခဲ့ပြီးသူတို့ကနဦးသဘောတူထားတဲ့အစီအစဉ်တွေအတိုင်းချင်းငွေအစ်စ်တွေကိုထပ်မံတက်ပေးသွားဖို့အာမခံတယ်လို့တူနီးရှားနိုင်ငံသားရေးဝန်ကြီးတာယက်ဘာကူချီနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွက်မှာနိုင်ငံသားရေးဝန်ကြီးကယ်ရီကပြောလိုက်ပါတယ်။တူနီးရှားနိုင်ငံသားရေးဝန်ကြီးကတော့သူတို့ရဲ့အင်ဒီဂျင်လေပြားနိုင်ငံမှာအကြမ်းဖက်သမားတွေအကောင်အထည်ပေါ်ထွက်လာနေတဲ့အတွက်စိုးရိမ်စရာဖြစ်လာနေတယ်လို့ပြောပါတယ်။တူနီးရှားနိုင်ငံအနေနဲ့သူတို့ရဲ့နေဆက်ကိုလုံခြုံမှုရှိစေဖို့အမေရိကန်ရဲ့အကူအညီတွေကိုကျိုးဆိုတယ်လို့လည်းပြောသူကပြောလိုက်ပါတယ်အရက်နွေဦးဒေါ်လာရေးပြီးတဲ့နောက်နိုင်ငံတွင်းဒီမိုကရေစီအပြောင်းလဲနဲ့ပတ်သက်ပြီးတော့တူနီးရှားနိုင်ငံဟာအမေရိကန်ရဲ့ချီးကျူးမှုကိုအကြီးအကျယ်ရရှိထားတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
အနောက်တိုင်းသားတရားခံတွေကိုရဲရဲဆက်ဆက်တပ်ပြတဲ့ဗီဒီယိုတွေထဲကပြည်ထိုင်နိုင်ငံသား IS စစ်သွေးကြွဂျီဟာရီဂျွန်းဆိုသူဟာစီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးခဲ့တယ်ဆိုတာသိကြသလောက်ရှိတယ်လို့အမေရိကန်စစ်တပ်ကပြောဆိုလိုက်ပါတယ်ကြာသပတေးနေ့နှောင်းပိုင်းကကားရစင်းကိုမောင်းသူမဲ့ drone လေယာဉ်နဲ့တိုက်ခိုက်မှုတွင်ရည်ရွယ်ထားတဲ့ပြစ်မှတ်ကိုထိမှန်သိမ်းဆုံးခဲ့တယ်ဆိုတာစစ်ဘက်ဆိုင်ရာအရာရှိတွေကယုံကြည်ထားတဲ့အကြောင်း IS စစ်သွေးကြွတွေကိုနှိမ်နင်းနေတဲ့ American ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီး Steve Warren ကပြောဆိုခဲ့တာပါ ဂျီဟာရီဂျွန်ဆိုသူတိတ်မသေးဆိုတာသိကြဖို့အတွက်နောက်ဆုံးအတည်ပြုချက်လိုသေးတယ်လို့လည်းဘိုမူဂျီဝရန်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးသူနောက်တစ်ယောက်ကတော့ယင်မောင်းသူဓမ္မမဟုတ်တပ်တော်ဆောင်တဦးဖြစ်နိုင်တယ်လို့လည်းပြောခဲ့ပါတယ်။မိုဟာမက်အမ်ဝါဇီလို့အနောက်တိုင်းထောက်လန်းရေးဌာနတွေကအတည်ပြုထားတဲ့ဂျီဟာရီဂျွန်ဟာဆီးရီးယားနိုင်ငံက IS အဖွဲ့ထိန်းချုပ်ထားတဲ့ရက်ကာမျိုးကကားရစင်းပေါ်လိုက်ပါလာစဉ်ပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းပြစ်မှတ်ထားတဲ့ကားကိုတိတိကျကျထိမှန်ခဲ့တယ်လို့လည်းအမေရိကန်ထိပ်တန်းအရာရှိတွေကပြောဆိုပါတယ်။ကူဝိတ်နိုင်ငံဘွာပြည်ထောင်နိုင်ငံသားဂျီဟာရီဂျွန်ဟာဒဇာကန်တွေကိုခေါင်းဖြတ်တတ်တဲ့ဗီဒီယိုတွေမှာပါကလေးကအနောက်နိုင်ငံထောက်လန်းရေးအဖွဲ့တွေကထိတ်ဆုံးကပြစ်မှတ်ထားခံထားရသူတွေထဲမှာပါဝင်ခဲ့တာဖြစ်ပါတယ်
။ရုရှားမျိုးသားလေကြောင်းဌာနကအီဂျစ်နိုင်ငံပိုင်းလေကြောင်းလိုင်းတွေကိုရုရှားနိုင်ငံကိုပြန်တန်းတာတွေမလုပ်ဖို့တားမြစ်လိုက်ပါတယ်။အီဂျစ်နိုင်ငံဆိုင်းတိုင်းကျွန်းဆွယ်မှာပြီးခဲ့လကရုရှားခီးစဲတဲ့လေမော်မှာဘုံထောင်ခဲ့တယ်ဆိုပြီးခမန်းချက်တွေထွက်ပေါ်နေတဲ့ကြားမှာပဲအခုလိုတားမြစ်လိုက်တာဖြစ်ပါတယ်။ရုရှားမျိုးသားလေကြောင်းဌာနကအီဂျစ်လေရင်တွေစိုက်တဲ့မော်စကိုမြို့ကဒိုမိုဒီဒိုဘိုလေစိတ်ကိုအကြောင်းကြားခဲ့တာဖြစ်ပြီးစနေနေ့ကစတင်ပြီးတော့တားမြစ်ပိတ်ပင်လိုက်တာဖြစ်တယ်လို့လေစိတ်တာဝန်ရှိသူတွေကပြောပါရယ်။ဒါနဲ့ပတ်သက်ပြီးတော့ရုရှားလေကြောင်းအေဂျင်စီဘက်ကတော့ဘာကြောင့်အခုလိုတားမြစ်လိုက်တယ်ဆိုတာချက်ချင်းပြောဆိုခြင်းတော့မရှိပါဘူး။အောက်တိုဘာ31ရက်နေ့ကလေရင်ပြကြသွားပြီးတဲ့နောက်အီဂျစ်နိုင်ငံကိုပြန်တန်းနေတဲ့ရုရှားနိုင်ငံကလေကြောင်းခီးစဉ်တွေအားလုံးကိုသမ္မတပူတင်ကအစိုးရပိုင်းမှာရက်ဆိုင်ပြစ်ခဲ့ပါရယ်။အဲ့ဒီလေရင်ပြကြမှုကြောင့် Airbus အမျိုးအစားလေမော်မှာပါတဲ့သူ224ယောက်စလုံးသေဆုံးသွားခဲ့ပါရယ်ခင်ဗျာ။
ဒီဝေဘရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေအောင်မြင်မြင်ကျင်းပတာလို့တိုးတက်ဖြစ်ထွန်းမှုတွေတွေ့ရပေမဲ့နိုင်ငံရေးလူခွင့်ရေးခြေအနေတွေကြောင့်အမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်မှုတွေချမှတ်ထားတာကိုတော့ချက်ချင်းယုံသိမ့်မှုမရှိသေးဘူးလို့အမေရိကန်ဆိုရကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုစောင့်ကြည့်ရအောင်မှာဖြစ်တဲ့ကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ် Mark Tonas ကတောက်ကြနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားခဲ့တာဖြစ်ပါတယ်။
Easing of sanctions, you know, this is a good and positive step that we're going to look for and continue to assess as Burma
မြန်မာနိုင်ငံမှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကိုငြိမ်းငြိမ်းချမ်းချမ်းကျင်းပနိုင်ခဲ့တာဟာကောင်းမွန်တိုးတက်တဲ့ခြေလှမ်းဖြစ်ပေမဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုဆက်လုံမလို့ဆိုတာကိုကျွန်တော်တို့စောင့်ကြည့်ကြအောင်ပါဖြစ်ပါတယ်။ဒါကြောင့်လောလောဆယ်မှာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်ရေးယူမှုတွေကိုရုတ်သိမ်းဖို့ရာမရှိသေးတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားခဲ့တာပါ။ဒါအပြင်ရွေးကောက်ပွဲတွေမှာတိုက်ခန့်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ပါဝင်ရှင်ပြိုင်ခွင့်ရှိခဲ့ပေမဲ့သမရဖြစ်ခွင့်မရှိတဲ့ကြိုတင်ကန့်သက်ချက်တွေရှိနေတာပြီးတော့လွှတ်တော်ထဲမှာရွေးကောက်တင်မြောက်မထားတဲ့25ရာခိုင်နှုန်းသောတက်မတော်သားကိုယ်စားလှယ်တွေပါရှိနေတာဟာဒီမိုကရေစီနီးလန်းနဲ့ဆန့်ကျင်နေတယ်ဆိုပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်ဖို့လူ့ခွင့်ရေးကိုကာကွယ်မှုနဲ့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့မြန်မာအစိုးရကိုအမေရိကန်ကတိုက်တွန်းသွားမှာလို့လည်းမစ္စတာတိုနာစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တောက်ကြနေ့အထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်မဲရလက်ထုတ်ပြန်ချက်တွေအရမဲအားလုံးရဲ့80ရာခိုင်နှုန်းကျော်ကိုရေးတွက်ပြီးတဲ့အချိန်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲအများစုအနိုင်ရရှိထားတာလည်းဖြစ်ပါတယ်။အစိုးရဖွဲ့နိုင်မဲ့အရေးအတွက်ထိလွှတ်တော်ကိုယ်စားလှယ်အရေးအတွက်ရရှိထားတဲ့ NLD ပါတီအနေနဲ့ဒုတိယသမ္မတလောင်း2ဦးအတွက်အမည်စရင်တင်သွင်းလည်းရရှိတော့မှာဖြစ်ပါတယ်။
တောင်တုပ်ပင်လေအတွင်နေပြီးအငင်းပွားမှုဖြစ်နေတဲ့ကျွန်းစုအနီးဒီသတင်းပတ်အစောပိုင်းကအမေရိကန်တပ်ရဲ့ဘုံးကျက်လေယာဉ် B-52 နှစ်ဆင်းပြန်သွားချိန်မှာတရုတ်မြေပြင်ထိန်းချုပ်ရေးစခန်းဘက်ကနှုတ်အားဖြင့်နှစ်ကြိမ်သတိပေးလာတယ်လို့အမေရိကန်ကာကွယ်ရေးအရာရှိတွေကပြောပါတယ်။အမေရိကန်လေတပ်ခြေစိုက်စခန်းဂွမ်ကနေ B-52 ဘုံးကျက်လေယာဉ်တွေဟာ Spratly ကျွန်းစုအနီးနိုင်ငံတကာလေပိုင်နဲ့အတွင်ပုံမှန်ပြန်တမ်းမှုတွေကိုနိုဝင်ဘာ10ရက်နေ့နဲ့9ရက်နေ့တွေမှာလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ Pentagon ပြောခွင့်ရ Bill Ogden ကမနေ့ကြတာပရိနေကပြောပါတယ်။အပြည်ပြည်ဆိုင်ရာဥပဒေကိုအမြဲတမ်းလိုက်နာပြန်တမ်းတဲ့ဒီလေယာဉ်အဆင့်ဟာဘယ်လိုအနောက်ရှက်မှမရှိဘဲပုံမှန်အတိုင်းဆက်လက်ပြန်သွားခဲ့တယ်လို့လည်းသူကဆိုပါတယ်။ရေကြောင်းလေကြောင်းဆိုင်ရာလွတ်လပ်သွားလာပြန်တန်းခွင့်ကိုအကြောင်းပြပြီးတရုတ်ရဲ့အချုပ်ချာအာဏာနဲ့လုံခြုံရေးကိုရှော့တွက်တဲ့လုပ်ရမျိုးကိုစန့်ကျင်တယ်လို့လည်းတရုတ်နိုင်ငံသားဌာနပြောခွင့်ရဟောင်းလီကဒီကနေ့မနေ့တောက်ကြနေ့ကပြောခဲ့ပါတယ်ဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်ဗီယက်နမ်တရုတ်တို့ကြားနေပြီးပိုင်ဆိုင်မှုအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်အတွင်းအမေရိကန်တပ်ရဲ့ပုံမှန်လုံခြုံရေးအတိုင်းလွတ်လပ်စွာကင်းလက်ပြန်တန်းနေခဲ့တာလည်းဖြစ်ပါတယ် နောက်သတင်းပတ်အတွင်းကျမမယ်အာရှပစိဖိတ်ထိပ်သီးညီလာခံတွင်တောင်တရုတ်ပင်လယ်အရေးတင်းမာမှုတွေတိုးလာနေတဲ့ကိစ္စကိုအသားပေးဆွေးနွေးကြမယ်လို့ယူဆရပါတယ်ဒီထိပ်သီးညီလာခံကိုအမေရိကန်သမ္မတဘရက်အိုဘားမားလည်းတက်ရောက်ဖို့ရှိပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုက်ခန့်ပါတီနိုင်ငံရေးသမားနှုတ်ဦးကိုဒေတာရင်းစစ်ခုံရုံးတင်စစ်ဆေးပြီးတော့ကွပ်မြတ်ဖို့လုပ်နေတဲ့အပေါ်မှာ AI လူခွင့်ရေးဖွဲ့ကြီးရဲ့ပြစ်တင်ဝေဖန်မှုကိုပြန်ပြီးတော့ရုပ်သိမ်းပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုလိုက်ပါတယ်အတိုက်ခံ BNP ပါတီခေါင်းဆောင်ဆလာဦးရင်ကွာဒါချောင်ဒရီနဲ့ဝိုင်းရင်နိုင်ငံရေးသမားအလီအရှမ်မိုဟာမက်မူဂျာဟစ်တို့နှစ်ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံတကာရာဇဝတ်ခုံရုံးမှာစစ်ဆေးပြီးတော့1982ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဆင်နွှဲတုန်းကရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့2013ခုနှစ်မှာဆုံးဖြတ်ခဲ့ပြီးတည်တံချမှတ်ခဲ့တာပါသူတို့နှစ်ဦးကဒီနှစ်အစောပိုင်းတုန်းကအဲ့ဒီဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ပေးဖို့အယူခံတင်ခဲ့တဲ့အတွက်နိုဝင်ဘာလ18ရက်နေ့မှာနိုင်ငံထိပ်တန်းတရားရုံးကကြားနာခဲ့တာပါ AI လူခွင့်ရေးအဖွဲ့ကြီးကသူတို့နှစ်ဦးကိုတရားရုံးတင်စစ်ဆေးတာဟာနိုင်ငံတကာစံနှုန်းနဲ့မကိုက်ညီဘူးလို့ဝေဖန်ခဲ့ပါတယ်
2016ယောဘဖလားခြေစစ်ပွဲရှုံးထွက်ပွဲစဉ်ပထမအချော့ကိုတောက်ကြနေကကစားရမှာဘော့စနီးယားနဲ့အိုင်လန်တို့တကူးစီတည်ကြသွားပါတယ်ဒုတိယပိုင်း82မိနစ်မှာအိုင်လန်ကဘရေဒီကဂိုးရင်သွင်းပြီးတော့ဘော့စနီးယားကဂျက်ကိုက85မိနစ်မှာပြန်သွင်းခဲ့ပါတယ်ဒုတိယအချော့ကိုတော့လာမယ့်တနင်္လာနေ့ကြရဲ့အိုင်လန်နိုင်ငံဒဗ်လင်မြို့မှာကစားကြမှာဖြစ်ပါတယ်ပြင်သစ်နိုင်ငံပဲရစ်မှာကစားတဲ့ပြင်သစ်နဲ့ကမ္ဘာ့ချန်ပီယံဂျာမနီတို့ပွဲမှာတော့ပြင်သစ်ကငိုးကိုမရှိနဲ့အနိုင်ရသွားပါတယ်ပြင်သစ်အတွက်ဂိုးတွေကိုတော့ဂျရူးနဲ့ဂျင်းနက်စ်တို့ကသွင်းခဲ့တာပါစပိန်နဲ့အင်္ဂလန်နဲ့ပွဲမှာတော့စပိန်ကငိုးကိုမရှိနဲ့နိုင်သွားပြီးဂိုးတွေကဂက်စပွန်နဲ့ကာဇိုလာတို့ကသွင်းခဲ့တာပါဘယ်လ်ဂျီယံနဲ့အီတလီပွဲမှာတော့ဘယ်လ်ဂျီယံက3ဂိုးတကိုးနဲ့အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနနာချမ်းနဲ့ကိုရန်နိုင်တို့ကကြေညာပေးကြတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ88မျိုးဆက်အင်အားစုတွေအနေနဲ့နိုင်ငံရေးပါတီတစ်ခုတည်ထောင်သွားဖို့ရှိတယ်လို့88မျိုးဆက်အကောင်ဆောင်ကိုကိုကြီးက VOA မြန်မာပိုင်းနဲ့တွေ့ဆုံမေးမြန်းရမှာပြောလိုက်ပါတယ်အတိုက်ခံပါတီတရအနေနဲ့အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးမှန်နာကိုထောက်ခံပြီးမှားလာကိုဝေဖန်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်ကိုသားညွန့်ဦးကတွေ့ဆုံမေးမြန်းထားတာကိုဆက်လက်နားဆင်ကြပါခင်ဗျာ
အစိုးရဖွဲ့ဖွဲ့စည်းနဲ့ပတ်သက်ပြီးတော့88အဖွဲ့ကောကမ်းလှမ်းတာမျိုးတွေပါရောရှိပါလား
မရှိပါဘူး
ဟုတ်ကဲ့နောက်ချူကကိုကိုကြီးနဲ့ပတ်သက်လို့မေးချင်ပါတယ်ကိုကိုကြီးကမျိုးသားဒီမိုကရေစီဖွဲ့ချုပ်မှာပထမဒီကိုယ်စားလှယ်နေနဲ့ဝင်ရေးဖို့လုပ်တယ်နောက်မပါလာဘူးပေါ့အဲ့တော့ကိုကိုကြီးအနေနဲ့ကဘယ်လိုရက်သွားမလဲမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ပဲရက်သွားမလားတခြားစဉ်းစားချက်ဘယ်လိုရှိပါလဲ
ဟိုကျွန်တော်ပထမစဉ်းစားချက်ကတော့တော်တော်များများပြည်သူတွေကလည်းမျှော်လင့်တယ်ဒါ88ခေါင်းဆောင်တွေအနေနဲ့တဲ့ NLD နဲ့ပူပေါင်းဆောင်ရွက်တဲ့နဲ့ဘာကြောင့်မပူပေါင်းမဆောင်ရွက်တဲ့လဲအစရှိသဖြင့်ပေါ့ဒါတော့အဲ့ဒီအပေါ်မှာဒါကျွန်တော်တို့စူးစမ်းခဲ့တယ်သို့တော့ဘာကြောင့်မဖြစ်ဖြစ်ကျွန်တော်တို့လွန်ခဲ့တဲ့28နှစ်နိုင်ငံရေးစလုပ်ကလေးကဟိုကျွန်တော်တို့ရဲ့ပုပ်ကလေးကကိစ္စတွေအတွက်လုတ်ခဲ့ကြတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကနိုင်ငံကိုအယွေတစ်ခုဖြစ်သွားစေခြင်းနဲ့ဒီလိုတွတ်တော်ကိုယ်စားလှယ်အဖြစ်လုဆောင်ခွင့်မရသည့်တိုင်အောင်လူမှုမျှော်လင့်တဲ့ထောက်ခံတဲ့သူတွေလုတ်ပိုင်ခွင့်ရရှိသွားခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဝင်သားအားရဖြစ်ပါတယ်
။ဒါတော့ကိုကြီးရဲ့ဒီနေ့ကတိုးချင်းအနေနဲ့ဖြစ်ဖြစ် ADA အင်အားစုအနေနဲ့ဖြစ်ဖြစ်ရှစ်နိုင်ငံကြီးမှာဘယ်လိုရပ်သွားဖို့စဉ်းစားချက်ရှိပါလဲ
။ဆိုတော့ကျွန်တော်တို့ဒီ88မျိုးဆက်ကောင်းဆောင်တွေလို့ပြောရတာကတကယ်က88ကြီးပဲမဟုတ်ပါဘူး။အခုကျွန်တော်တို့အဖွဲ့အစည်းရဲ့နာမည်ကိုနှိုက်က88မျိုးဆက်လို့ပဲပြောထားတာ။ကျောင်းသားများဆိုတာကိုကျွန်တော်တို့ဖြုတ်လိုက်တယ်။အဲ့ဒါဘာကြောင့်လဲဆိုတော့ဒီထက်ပိုပြီးကျယ်ပြန့်တဲ့သဘောကိုကျွန်တော်အဓိပ္ပာယ်ကိုစောင့်စီခြင်းလို့အဲ96ကိုလေလုံးစဆရှိတဲ့ဖြင့်ဒီလူတွေဒီလူငယ်တွေအားလုံးကိုပါကျွန်တော်တို့စူးစီးနိုင်ဖို့ကျွန်တော်တို့စ조사ကြတယ်အဲ့တော့ရေရှည်နိုင်ငံရေးပုံစံနဲ့ဆိုရင်တော့ဒီ88မျိုးဆက်တွေနောက်မျိုးဆက်အသီးသီးပေါ့စူးစီးပြီးတော့နိုင်ငံရေးပါတီတစ်ခုအဖြစ်နဲ့ရပ်တည်သွားဖို့ကျွန်တော်တို့ဆွေးနွေးကြတာရှိပါတယ်အားလုံးတော့ပါလာမှာမဟုတ်ဘူးပေါ့တချို့လည်းဒီရပ်ဖက်အဖွဲ့အစည်းပုံစံနဲ့ဆက်ပြီးရပ်တည်မဲ့သူတွေလည်းရှိမယ်နိုင်ငံရေးပါတီပုံစံနဲ့ထဲထဲဝင်ဝင်ဆောင်ရွက်သွားဖို့ဆုံးဖြတ်ထားတဲ့သူတွေလည်းရှိပါတယ
်။အခုအနေထားကလည်းခုနကလူလူထောက်ခံမှုကျွန်တော်ရွေးကောက်ပွဲရလဒ်ကိုကြည့်မယ်ဆိုရင်တော့ဒေါန်ဆန်းစုကြည်ပြောသလိုပဲပါတီကိုကြည့်ပြီးမဲပေးပါလူလူကလည်းအဲ့လိုပုံစံပေးလိုက်ပုံရပါတယ်။ဒေါန်ဆန်းစုကြည်ဩဇာလည်းအင်းနဲ့ကြီးပါတယ
်။
88တည်းကဒီလိုပါတီတည်းအနေနဲ့ဖွဲ့လာမယ်ဆိုရင်အင်အားအနေနဲ့ရှင်နိုင်ပါမလား
။ကျွန်တော်တို့ကလုံနိုင်တဲ့လောက်ကိုစွမ်းညံစွမ်းရှိတဲ့လောက်ဖြည့်စည်းသွားဖို့လုပ်သွားဖို့ပဲကျွန်တော်တို့ကအဓိကအကြီးပဲပါတယ်။ကျန်တာကတော့ကျွန်တော်တို့နိုင်ငံရေးပါတီတစ်ခုဖြည့်ရက်တည်တဲ့အချိန်ဟိုလူမှုစန္ဒသဘောထားကိုကောက်ယူတဲ့ခံယူတဲ့အချိန်မှာလူမှုရဲ့တုံ့ပြန်မှုအပေါ်မှာမူတည်ပါတယ်။အဲ့တော့ကျွန်တော်တို့ကတော့အယိုးသားဆုံးနဲ့အကောင်းဆုံးကျွန်တော်တို့ဟိုဖြည့်စည်းဆောင်ရွက်ဖို့ပဲကျွန်တော်တို့စူးစမ်းသွားမှာပါ။
နောက်တစ်ခုကကျွန်တော်တိုက်ခိုင်အင်အားစုတွေနဲ့ပတ်သက်88ပါဝင်ပေါ့ဒီအင်အားစုတွေနဲ့ NLD အစိုးရအပေါ်မှာ check and balance အနေနဲ့ရပ်သွားမလားပူးပေါင်းပါဝင်မလားဘယ်လိုအနေအထားမျိုးနဲ့ရပ်တည်ကြမလဲ
ဆိုတော့ကျွန်တော်တို့ကဓမ္မနဲ့အဓမ္မနဲ့ပဲစဉ်းစားဆုံးဖြတ်သွားမှာပါဆိုတော့ဟိုကောင်းတာတွေတိုးတက်တာတွေမှန်သမျှကိုကျွန်တော်တို့ကထောက်ခံသွားမယ်ပံ့ပိုးသွားမယ်နောက်တစ်ခုကတချို့ဟလာပြောတင်ပြောတိုက်တဲ့အကြံပြုတင်တဲ့ဝေဖန်တင်တာတွေရှိရင်လည်းပဲကျွန်တော်တို့ဟိုမိဖက်အကြံပေးမှုပုံစံမျိုးတွေနဲ့ပဲကျွန်တော်တို့ဆက်ပြီးတော့ဝေဖန်ထောက်ပြတာအကြံပေးတာတွေလုပ်သွားမှာပါ။ဟု
တ်ကဲ့88မျိုးဆက်ကောင်းဆောင်ကိုကိုကြီးကိုကိုသားညုံကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ရွေးကောက်ပွဲမှာအများစုအမတ်နေရာအများစုအနိုင်ရခဲ့တဲ့ NLD ပါတီကိုနိုင်ငံရေးပါတီတွေနဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့အစည်းတွေကချီးကျူးဂုဏ်ပြုကြတဲ့တင်ကုန်လည်းကြားရပါမယ်။အသစ်ဖွဲ့စည်းလာမဲ့ NLD ပါတီရဲ့အစိုးရလက်ထက်မှာအခက်အခဲနဲ့စိန်ခေါ်မှုတွေရှိလာမှာမှန်ပေမဲ့တိုင်းရင်းသားအရေးနဲ့ဖက်ဒရယ်ပြည်ထောင်စုအရေးကိုဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ကိုညောင်ဝင်းအောင်ကတင်ပြထားပါတော့ခင်ဗျာ
။ NLD ပါတီရွေးကောက်ပွဲမှာအနိုင်ရရှိသွားတာနဲ့ပတ်သက်လို့ကချင်တိုင်းရင်းသားလက်နက်ကင် KIO အဖွဲ့ကချီးကျူးဂုဏ်ပြုကြောင်းမကြခင်မှာကြေညာချက်ထုတ်ပြန်သွားဖို့ရှိပြီး NLD ပါတီဦးဆောင်တဲ့အစိုးရတဲ့ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေအတွက်စိုးရိမ်မှုတချို့ရှိကြောင်း KIO ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ကွမ်မော်က VOA ကိုပြောပါတယ
်ကျွန်တော်တို့ကတော့ဒီလူထုရဲ့တက်တက်ကျွတ်ကျွတ်အပေါဝင်တဲ့အပေါ်မှာဟိုတကယ်အားရပါတယ်အခုပဲကျွန်တော်တို့စိုးရိမ်တာက NLD တန်နေဖွဲ့ရှိတာတဲ့အစိုးရပေါ့ကြုံတွေ့ရမယ့်အခက်အခဲတွေတက်တော့ကျွန်တော်တို့ဟိုစိုးရိမ်ပုံပေါ်မှုရှိပါတယ်ဥပမာပေါ့နော်ဟိုအရင်အစိုးရကလည်းသူ့မစီမံကိန်းတွေအများကြီးရှိတယ်ဆိုတော့နောက်တက်လာတဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့အခါမှာအခုကြိုတင်ပြီးနှိမ့်နိုင်စရာတွေအပြည့်အယူတွေရှိကောင်းရှိလာနိုင်ပါတယ်ဒီလိုအနေအထားမျိုးမှာတချို့ကိစ္စတွေမှာပုံပွင့်နေနေဆင်းရဲနိုင်ကြမလားဟိုမူဝါဒအကြီးကြီးတွေအပေါ်မှာမတူညီတဲ့ဟိုအနေတွေရှိလာမှာစိုးရိမ်တာပ
ါရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကလည်းဦးသိန်းစိန်အစိုးရလက်ထက်မှာတိုင်းသားအရေးနဲ့ပတ်သက်လို့လှုပ်ဆောင်ခဲ့တာတွေကို NLD အစိုးရကဆက်လက်ကင်တွယ်ဖြည့်ရှင်းလိမ့်မယ်လို့မျှော်လင့်မိကြောင်းထွေထွေတွင်မူစိုင်းညွန့်တွင်ကပြောပါတယ်
။အမအယူပိုင်းစဉ်အစိုးရလက်ထက်မှာ NCA ပေါ့တတိယလုံးအစ်တကရက်စရိတ်နဲ့ပတ်သက်လို့ကြိုးစားတယ်။အဲ့ဒါရခဲ့လို့ရှိရင်နိုင်ငံရေးနှုတ်ပေါ်ကြီးကိုစမယ်စနိုင်မယ်ဆိုတဲ့အယူဆပေါ့ဗျာ။သို့တော်လည်းပဲအကြောင်းအကျောင်းပေါ့မပြီးပါဘူး။အဲတဝက်တစ်ပြက်ပေါ့ရှိနေပါလေ။ဒီတာဝန်တော့နောက်အစိုးရကပြီးမြောက်တဲ့အဖြစ်ကိုဆက်လက်ပြီးတော့ပေါ်ဆောင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။
တိုင်းသားတွေနဲ့ပတ်သက်လို့ Federal ပြည်ထောင်စုမူကိုကျင့်သုံးသွားမယ်လို့ NLD ပါတီကတောက်လျှောက်ပြောဆိုလာခဲ့တာပါ။တိုင်းသားတွေဆိုလိုချင်တဲ့ Federal မူနဲ့ပတ်သက်ပြီးဗိုလ်ချုပ်ကွမ်မော်ပြောတာက
အချို့တချင်ကတော့ဒီ NLD ကတော့အရင်ကတည်းက Federal ပြည်ထောင်စုကိစ္စတွေပြောတယ်ဆိုတော့မူပိုင်းအရဆင်းရဲနေဖို့အခက်အခဲမရှိဘူးလို့ကျွန်တော်နားလည်ပါတယ်။ဟိုလက်တွေ့ပိုင်းမှာလုံနီးလုံခံမှာကျွန်တော်အရင်အစိုးရရဲ့ဒီလုပ်ငန်းစဉ်တွေကိုပြန်ပြီးလက်ခံတဲ့အခါမှာကိုယ်လည်းမှုတွေကြားထဲမှာဘလောက်ခက်ခဲရှိမလဲဆိုတဲ့အပိုင်းကိုတော့ကျွန်တော်တို့ကြိုတင်ပြီးပူပန်မှုတွေရှိပါ
ဖေရယ်ပြည်ထောင်စုလို့ပြောရင်2008အဖွဲ့အစည်းအုပ်ချုပ်ပုံအခြေခံဥပဒေကိုအစ်စ်ရေးဆွဲမလားပြန်လည်ပြင်ဆင်ရေးဆွဲမလားဆိုတဲ့ပြဿနာတွေရှိလာပါတယ်ဒီအချက်ပေါ်အားလုံးသဘောတူဆုံးဖြတ်ဖို့လိုတယ်လို့ SNLD ဆိုင်းညွန့်တွင်ကပြောပါတယ
်အများကဒါပြင်ပြမေးဆိုလည်းပဲပြင်ပြပေါ့အများကဒါနောက်အစ်စ်တခုအစားထိုးမယ်ဆိုလည်းထိုးပေါ့အရေးကြီးဆုံးကတော့သဘောတူချက်ရဖို့ပါပဲအမရဘိုင်းကလည်းတဘောတူလို့မယ်လွတ်တော်ဘိုင်းကလည်းတဘောတူလို့မယ်အစိုးရဘိုင်းကလည်းလုံမယ်အခု EAO တွေပေါ့နော်တော်လိုင်းလုံးတွေအဖွဲ့အစည်းတွေလည်းတဘောတူလို့မယ်ပါတီတွေလည်းတဘောတူလို့ဒါပေမဲ့စိတ်ရှိလက်ရှိနဲ့ကျွန်တော်လုံတဲ့တယ်လို့ထင်ပါတယ
်မကြခင်မှာတက်လာမယ့်အစိုးရတိလက်ထက်မှာကချင်ပြည်နယ်ကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖြည့်ရှင်းတင်တယ်လို့ဗိုလ်ချုပ်ကွမ်မော်ကပြောပါတယ်အခုရပိုင်းနေအတွင်းကချင်နဲ့ရှမ်းဒေသတချို့မှာတိုက်ပွဲငယ်တချို့ရှိနေတယ်လို့ဗိုလ်ချုပ်ကွမ်မော်ကပြောဆိုပါရယ်ခင်ဗျာ
ကိုညာဝင်းအောင်ဖြစ်ပါရယ်ခင်ဗျာခုဆက်လက်ပြီးတော့ရခိုင်ပြည်နယ်မှာရခိုင်မျိုးသားတွေရဲ့ကိုပိုင်အုပ်ချုပ်ရင်းနဲ့ဆုံးဖြတ်ခွင့်နေရစေဖို့မြန်မာနိုင်ငံမှာနောက်တက်မဲ့အစိုးရအနေနဲ့ဒေသခံရခိုင်မျိုးသားရေးပါတီကိုပြည်နယ်ဝန်ကြီးချုပ်ယာရုကမ်းလှမ်းပေးဖို့စဉ်းစားတဲ့လို့ AA ခေါ်ရခိုင်တပ်မတော်အရှိတ်ဒေသစစ်ရေးတာဝန်ခံဒုတိယဗိုလ်မှူးကြီးကျော်ဟန်ကပြောလိုက်ပါတယ်ထိုင်းနိုင်ငံချင်းမိုင်မြို့မှာရှိနေတဲ့ဒုတိယဗိုလ်မှူးကြီးကျော်ဟန်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Skype ကနေတဆင့်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ
ဒါ NLD ကဟိုတနင်္ဂနွေလောက်တိုက်တာနဲ့အစိုးရဖွဲ့နိုင်လောက်တဲ့အနေအထားဒီအနိုင်ရရှိတဲ့အပေါ်မှာတော့လက်နက်ကင်တော်လည်းအလုံးပါဝင်ရေးဆိုတဲ့အခြေအနေပေါ်မှာပြည်ထောင်စုညီလာခံမတိုက်ခင်ပြည်ဆောင်ဆွေးနွေးပွဲကနေတစင်အလုံးပါဝင်ရေး NLD က2022ဥဆောင်ပေးနိုင်လိမ့်မယ်လို့တော့ကျွန်တော်တို့ညွှန်လင်းပါတယ်
အေးရခိုင်တပ်မတော်ကနေပြီးတော့ဒ ီတမနာဦးသိန်းစိန်အစိုးရလက်ထက်မှာပေါ့နော်ဒီလက်မှတ်မထိုးနိုင်ခဲ့တဲ့အဓိကအကြောင်းရင်းကဘာလဲခင်ဗျအ
ဲကျွန်တော်တို့ကတော့ကျွန်တော်တို့လိုင်စာညီလာခံကနေစပြီးကျွန်တော်လော်ခိလာညီလာခံဒီညီလာခံ၄ချိန်စလုံးမှာကျွန်တော်တို့ဟာအဖေစီအလုံးပါဝင်ရေးဆိုတဲ့မုံအပေါ်မှာရက်တွေပေါ်သဖို့တူကြပါတယ်ကျွန်တော်တို့ညီနောက်တိုင်းသားတွေအကုန်လုံးနဲ့အလုံး support တူတဲ့ရည်တိချက်ပေါ်မှာကျွန်တော်တို့မဖောက်ဖြစ်လိုပါဘူးအဲ့ဒါကြောင့်ကျွန်တော်တို့ဟာတနိုင်ငံလုံးအပိတ်ခဲရေးစေးရေးအပေါ်မှာပဲအရှိခံပြီးကျွန်တော်တို့ NCA American ဖြစ်ပေါ်လာဖို့အတွက်ပဲကျွန်တော်တို့ဆုံးဖြတ်ရတာဖြစ်ပါတယ်
အဲ့တော့ဘုံကြီးကျော်ဟန်တို့ဘက်ကဒါလက်မှတ်ထိုးခြင်းနဲ့တစ်ဖက်ကဒါလက်ခံကမ်းလှမ်းမှုမရှိဘူးဆိုတဲ့သဘောပေါ့အဲ့တော့ဆိုဒီပုံတိုင်းဆိုလို့ရှိရင်နောက်တက်လာမယ့်အစိုးရကရောတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးသဘောတူညီထားတဲ့အဖွဲ့အစည်းတွေကိုထပ်ပြီးတိုးချဲ့မယ်အလားအလာမြင်မလားခင်ဗ
ျကျွန်တော်အမြင်ကတော့ဒီအစိုးရအဖွဲ့မှာဒါအပြောင်းတွေကဖြစ်သွားပြီဆိုတော့တက်မတော်ဖက်ကတော့အပြောင်းတွေမဖြစ်သေးဘူးတက်မတော်ဖက်ကလည်းတစုံတရာအပြောင်းတွေလုပ်ဖို့ပဲလိုတယ်လူကိုပြောင်းလဲဖို့ပြောတာမဟုတ်ပါဘူးဒါကျွန်တော်တို့အေးအိုအလုံးနဲ့လက်မဲ့ထိုးမယ်ဆိုတဲ့သဖော်ထားမျိုးကိုဒါ NLD အနေနဲ့တက်မတော်အစိုးရကိုတွန်းတွန်းတက်တိုက်လုပ်နိုင်မယ်ဆိုရင်ကျွန်တော်အလုံးနိုင်ငံအတွက်အကောင့်တွေအဖြစ်အကောင့်တွေရလဲထွက်လာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အထူးသဖြင့်ဒီတက်မတော်ကဘာကြောင့်မလို့ဒီရခိုင်တက်မတော်ကိုရခိုင်ဦးကျော်ဟန်တို့ရဲ့အဖွဲ့ဘောနော်လက်မှတ်ထိုးတဲ့အထဲမှာထည့်သွင်းစဉ်းစားခြင်းမပြုခဲ့တာလဲခင်ဗ
ျတက်မတော်ဘက်ကအကြောင်းပြချက်ကတော့သူတို့2000နှစ်ကနေတောနေတဲ့ process ဖြစ်မှာဆေးရှောက်ဖွဲ့ပါတယ်အဲ့ဒီဆေးရှောက်ဖွဲ့ထဲမှာအစားကတည်းကမပါသေးတဲ့အတွက်လည်းမထိုးဖို့အတွက်မကန့်လန့်လားဆိုတဲ့သဘောထားမျိုးကျွန်တော်တို့အဲ့ဒီသဘောထားမျိုးတော့ရပါတယ
်ဒီရခိုင်တမတော်အနေနဲ့အခုဗိုလ်မင်းကျော်ဟန်ကတော့အရှိတ်ပိုင်းဆိုတော့ဒီဘက်ဟိုထိုင်းနိုင်ငံနယ်စပ်ဖက်တရုတ်နိုင်ငံနယ်စပ်ဖက်ပေါ့နော်အဲ့ဒီအဖွဲ့အနေနဲ့ကအနောက်ဘက်ချမ်းရခိုင်ပြည်နယ်ထဲမှာရောအင်အားဘလောက်လောက်ရှိတယ်လဲခင်ဗျအဲ့ဒီမှာရှိနေတဲ့ဟိုအပြစ်ခတ်ရစဲလက်မှတ်ထိုးထားပြီးသားဖြစ်တဲ့ ALB အဖွဲ့လိုတွေအဖွဲ့တွေနဲ့ရောဘလောက်ထိပူးပေါင်းဆောင်ရွက်မှုတွေရှိတယ်လဲ
ALB အဖွဲ့နဲ့ကျွန်တော်တို့ရခိုင်တမတော်ကကျွန်တော်တို့အမျိုးသားလွတ်မြောက်ရေးအတွက်တိုက်ပွဲဝင်နေတဲ့ဘဝတူရေရှက်တူအဖွဲ့တွေဖြစ်ပါတယ်ရက်တိရှက်ခံယူရှက်ယုံကြည်ရှက်တော့တူကြပါတယ်ဒါပေမဲ့စုဖွဲ့မှုကသူ့ဖွဲ့နဲ့သူကိုယ်ဖွဲ့နဲ့ကိုယ်ဆိုဆုံးဖြတ်ပြီးသီးသန့်ရက်တင်နေတဲ့အနေထားတော့ရှိပါတယ
်အခုရခိုင်ပြည်ဘက်ကရွေးကောက်ပွဲပြီးအခြေအနေကိုပေါ့နော်ကြည့်မယ်ဆိုလို့ရှိရင်ရခိုင်ပြည်ထဲမှာကဒီရခိုင်အမျိုးသားရေးပါတီပေါ့နော်အဲကလည်းတော်တော်လေးဟိုအခြေအနေကောင်းပါတယ်နောက်ပိုင်းမှာဟိုဒီပြည်နယ်အစိုးရတွေဘာတွေဖွင့်ရင်တော့ဘယ်လိုအခြေအနေရှိမလဲဆိုတော့ကျွန်တော်မသိဘူးပေါ့လေဒါပေမဲ့ဖြစ်နေတဲ့အလားအလာရကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြည့်အဝတော်တော်များများဟိုတတိလုံးတိုင်းတာနေဆိုလို့ရှိရင်နိုင်နေဆိုတဲ့သဘောမျိုးဆိုတော့ပြည်နယ်အစိုးရအပေါ်မှာလည်းဖွဲ့စည်းမှုအပေါ်မှာလည်းတော်တော်လေးဩဇာလွှမ်းမိုးမဲ့ပုံစံရှိပါတယ်အဲ့တော့ကျွန်တော်ဦးကျော်ဟန်ကိုအဓိကမေးချင်တာကပြီးခဲ့တဲ့သမဏဦးသိန်းစိန်အစိုးရလက်ထက်တုန်းကဆိုလို့ရှိရင်ရခိုင်ပြည်မှာဒါကျန်းခိုင်ဖွံ့ဖြိုးရေးပါတီရဲ့ဦးဆောင်တဲ့ရခိုင်ပြည်အစိုးရရှိခဲ့တယ်အခုလာမယ့်အစိုးရအသစ်မှာတော့အလားအလာနှစ်ခုပေါ့နော်တစ်ခုကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရနဲ့နောက်တစ်မျိုးကတော့ရခိုင်အမျိုးသားပါတီရဲ့အစိုးရပုံစံမျိုးပေါ့အဲ့ဒါဆိုလို့ရှိရင်ဦးကျော်ဟန်တို့နဲ့ဘယ်လိုများပူးပေါင်းဆောင်ရွက်မှုတွေဘယ်လိုအနေထားမျိုးတွေပြောင်းလဲမှုတွေရှိလာနိုင်လဲခင်ဗျ
ကျွန်တော်တို့လက်ရှိသမရသိန်းစင်အစိုးရလက်ထက်မှာထဲအခုတက်လာတဲ့NLD အစိုးရအဖွဲ့နဲ့ဆက်ဆံရကအရင်ကထက်ပိုပြီးကောင်းမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။တစ်ဖက်မှာလည်းကျွန်တော်တို့ ANP ပါတီဟာပြည်နယ်အစိုးရဖွဲ့လောက်အောင်ဒီအနေရရှိတဲ့အပေါ်မှာရခိုင်ပြည်နယ်ရဲ့အနာဂတ်အတွက်ရခိုင်ပြည်နယ်အစိုးရဖွဲ့ကအတိုက်အတာတစ်ခုထိဆုံးဖြတ်ဖို့ဥဆောင်မှုပေးနိုင်လိမ့်မယ်ဆိုတဲ့အပေါ်မှာလည်းကျွန်တော်တို့ပိုပြီးတုတ်တက်တဲ့ရလဲတခုလို့တော့ကျွန်တော်တို့နည်းမြင်ပါတယ
်။အဲ့တော့ဒီဒါဦးကျော်ဟန်ရဲ့ပင်ကိုသဘောထားအနေအရပေါ့နော်ရခိုင်ပြည်ကိုအခုအထူးသဖြင့်ဒီလိုရခိုင်အမျိုးသားပါတီလိုရခိုင်ပြည်မှာအခြေခံတဲ့ဖွဲ့စည်းတွေရဲ့အစိုးရအဖွဲ့ရဲ့ဦးဆောင်မှုကိုအနေထားကိုမြင်ကြင်သလားအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဦးဆောင်မှုအနေထားကိုမြင်ကြင်သလား
ခိုင်အနေနဲ့ကျွန်တော်တို့ကပြည်မပါတီတွေနဲ့လက်တွဲလာခဲ့တာဒီပုံများစွာရှိပါပြီဒါပေမဲ့ငါစစ်ရှိဦးနှုတ်စွာလက်ထက်ကတည်းကလွတ်တော်မှာပြောဆိုပိုက်ခွင့်တော့ရှိတယ်ဆွေးနွေးပိုက်ခွင့်ရှိတယ်ဒါပေမဲ့အဆုံးဖြတ်ပိုက်ခွင့်ကကြတော့ကျွန်တော်တို့အပေါ်ကစီစဉ်မှုအပေါ်ပဲရှိတယ်အဲ့ဒီနောက်ပိုင်းမှာမဆာလာနာဝတာနာဖာတချို့မှလည်းကျွန်တော်ရခိုင်ကောင်းဆောင်တွေအဲ့ဒီပါတီထဲမှာပါဝင်ပြီးတာဝန်ထမ်းဆောင်ခဲ့တာပါပဲဒါပေမဲ့ကျွန်တော်တို့ပြောဆိုခွင့်သာရတယ်အဆုံးဖြတ်ကတော့ကျွန်တော်တို့ ရခိုင်တွင်ကောင်းဆောင်တွေရဲ့လက်ထက်မှာမရှိပါဘူးအဲ့ဒီပါတီပြည်မပါတီတွေရဲ့အဆုံးဖြတ်ကိုပဲကျွန်တော်တို့ခံယူရတယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်အစိုးရအဆုံးဖြတ်ကိုရခိုင်ပြည်သူကလိုချင်ပါတယ်အဲ့ဒီအပေါ်မှာလည်းဒီ NLD အနေနဲ့အစိုးရဆက်ဆက်ကကျင်းပလာတဲ့မုံတွေကိုသုံးတရားအပြောင်းလဲလုပ်ပြီးပြည်နယ်ကိုပြည်နယ်အစိုးရဖွဲ့စည်းရေးစံနာတွေကိုလိုက်လျှော့ပြီးဖို့တော့လိုလိမ့်မယ်နောက်တစ်ဖက်မှာလည်း NLD ကိုရခိုင်တရသပါတီကပိုပြီးအလင်းနဲ့ထားလာအောင်ပြည်နယ်ဝန်ကြီးချုပ်ကိုရခိုင်ပြည်နယ်မှာမင်းအများစုအနိုင်ရရှိတဲ့ ANP ပါတီကရွေးရှိပေးလိုက်ခြင်းအပြင် ANP ပါတီနဲ့ NLD ပါတီဟာရှေ့ကိုရင်ချင်းဆက်ဖို့အတွက်ပိုပြီးအလားလာကောင်းသွားမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
ဦးတန်လင်ထွန်းဆက်သွယ်မိမြန်ထားလာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတော့မယ့် APEC အာရှထိပ်စီးပွားရေးထိပ်သီးညီလာခံမှာတရုတ်နိုင်ငံနဲ့ရှင်ပြိုင်လို့တဲ့အချက်ကအဓိကရင်ဆိုင်ကြုံတွေ့ရမယ့်အကြောင်းအရာဖြစ်လာနိုင်မွယ်ရှိပေမဲ့အမှန်တကယ်ဆွေးနွေးတဲ့အကြောင်းအရာကတော့ Pacific သမုဒ္ဒရာတစ်ဖက်ချက်ပူးပေါင်းလှုပ်ဆောင်ရေး Trans-Pacific Partnership ကိုအကြောင်းကိုပဲအာရုံစိုက်ဆွေးနွေးကြလိမ့်မယ်လို့ဆိုပါတယ်ညီလာခံကိုတက်ရောက်လာမယ့် American သမ္မတObama နဲ့မြန်မာသမ္မတဦးသိန်းစိန်တို့လည်းတွေ့ဆုံကြဖို့ရှိနေပါတယ်။ VOA သတင်းတောက် Brian Patton ဆိုးမျိုးကနေပြပို့လာတဲ့သတင်းလွှာကိုနန်းလောင်ကတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
။မနီလာမှာကျင်းပမဲ့ Asia Pacific ထိပ်သီးညီလာခံ APEC ကို American သမ္မတ Obama နဲ့တရုတ်သမ္မတ Xi Jinping တို့တက်ရောက်လာပါလိမ့်မယ်။သမ္မတနှစ်ဦးဟာတိတ်မကြသေးခင်ကပဲ Washington မှာတွေ့ဆုံခဲ့ကြပါသေးတယ်။ဒီအချိန်ဟာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရင်းရေကြောင်းလေကြောင်းဆိုင်ရာလွတ်လပ်စွာပြန်တန်းသွားလာခွင့်နဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်နိုင်ငံကြားတင်းမာမှုတွေတိုးလာနေခြင်းလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ဟာကမ္ဘာကုန်သွယ်ရေးရဲ့40ရာခိုင်နှုန်းကူးတန်းသွားလာနေတာကြောင့်စီးပွားရေးအရအလွန်ကိုအရေးပါတဲ့နေရာလည်းဖြစ်တယ်လို့ကျွမ်းကျင်သူ Daniel Pinkston က Skype ကသင်ခုလိုပြောပါတယ
်။ IfThat region is militarized or it becomes
ဒီဒေသကိုစစ်ဇုံဖြစ်ပြောင်းလဲလိုက်ရင်လည်းဖြစ်ဖြစ်ပြည်ပကဖြစ်တဲ့ဒေသဖြစ်လာရင်လည်းဖြစ်ဖြစ်လူတိုင်းအတွက်နစ်နာမှုတွေအများကြီးဖြစ်လာပါလိမ့်မယ်
ဒါပေမဲ့လည်းဒီအကြောင်းအရာက APEC ညီလာခံရဲ့ဘေးပန်းမှာသာဆွေးနွေးကောင်းဆွေးနွေးကြမှာဖြစ်တယ်လို့တိတ်မကြခင်မလေးရှားမှာကျင်းပမဲ့ ASEAN ထိပ်သီးညီလာခံရောက်မှဆွေးနွေးတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ APEC ညီလာခံကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကပဲ ASEAN ညီလာခံကိုတက်ရောက်ကြအောင်မှာပါ။ APEC ညီလာခံကို1989ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလွတ်လပ်စွာကုန်သွယ်ရေးစာချုပ် TPP ကိုရှေ့တိုးလှုပ်ဆောင်မှုဆွေးနွေးမဲ့ပုံပေါ်နေပါတယ်။နိုင်ငံတကာစီးပွားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Peterson Institute က Fred Buxton ကအခုလိုပြောပါရယ
် The Trans-Pacific Partnership is the first action realization of the
Pacific Partnership ပူးပေါင်းဆောင်ရွက်ရေးစာချုပ်ဆိုတာကလွန်ခဲ့တဲ့အနှစ်20တုန်းက APEC အဖွဲ့ဝင်တွေချမှတ်ခဲ့တဲ့မူလညီမှန်းချက်ဖြစ်ပါတယ
် APEC အဖွဲ့ဝင်နိုင်ငံထဲကတရုတ်ကလွှင့်ရင်လွတ်လပ်စွာကုန်သွယ်ရေးစာချုပ်အဖွဲ့ဝင်မဖြစ်သေးတဲ့နိုင်ငံအလုံးနီးပါးက TPP မှာပါဝင်ဖို့စိတ်ဝင်စားနေကြပါတယ်စီဝါရီတိုးတက်မှုနေကွေးနေတဲ့တရုတ်နိုင်ငံကတော့အမေရိကန်ဦးဆောင်တဲ့ TPP မှာပါဝင်ဖို့တိတ်မသေးချသလိုအာရှပစိဖိတ်နဲ့ဒေသရင်းလွတ်လပ်စွာကုန်သွယ်ရေးလှုပ်ဆောင်နိုင်မဲ့တခြားနိလန်းကိုရွေးချယ်မလားဆိုတာကတော့မရေမယားဖြစ်နေပါသေးတယ်။ Peterson Institute က Fred Buxton ကပဲအခုလိုဆက်ပြောပါရယ
်။ One way or another China clearly is feeling that it's being a bit disadvantaged by being left out.
အခုလိုဘေးဖယ်နေတာကအခွင့်အလမ်းတချို့ကိုတနည်းမဟုတ်တနည်းနဲ့ဆုံးရှုံးနေတာဖြစ်တယ်လို့တရုတ်ကခံစားနေရတာပါ။ဒါကြောင့်ဘလို့နိဗျူဟာနဲ့လို့ရင်အကောင်းဆုံးဖြစ်မလဲဆိုပြီးသူတို့စဉ်းစားနေတယ်လို့ထင်ပါတယ်
။ပြီးခဲ့တဲ့နှစ် APEC အစည်းအဝေးမှာအာရှအခြေခံအဆောက်အအုံရင်းနှီးမှုပန်း Asian Infrastructure Investment Bank ကဒေါ်လာဘီလီယံ50နဲ့တရုတ်နိုင်ငံကစီးပွားရေးအရအဓိကဦးဆောင်တဲ့နိုင်ငံဖြစ်လာပါတယ်။ဒါပေမဲ့လည်း TPP ကုန်သွယ်ရေးသဘောတူညီချက်အရကုန်သွယ်ရေးဆိုင်ရာဆွေးနွေးမယ့်အကြောင်းအရာကိုအမေရိကန်နိုင်ငံကသတ်မှတ်ထားတာဖြစ်ပါတယ်ရှင်။
နန်းလောင်ဖြစ်ပါတယ်ဒီနေ့စနေနေ့မနက်ခင်းအစီအစဉ်လေးကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်လေးကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Thank you.
ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းစနေနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းနိုမီတာ3240နဲ့49ရုပ်ကနေဖိုင်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဆိုရင်တော့
စစ်တပ်ကြီးစီးပွားရေးဆိုလဲ၅ပြီးပဲအုပ်ချုပ်မယ်ခြေကံဥပဒေဆိုလဲ၅ပြီးပဲဆွဲမယ်အစစရရ၅ပြီးသားဆိုတဲ့စိတ်ဓာတ်မျိုးမထားပဲနဲ့ကိုယ်တိုင်ပြီးကိုကာကွယ်မယ်ကိုယ့်အလုပ်ကိုလုပ်မယ်စစ်တပ်နေရ
ဒါကတော့ဒီတစ်ပတ်အတွက်အမျိုးသမီးကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်ဒါအပြင်အပတ်စဉ်တင်ဆက်နေကြတိတ်ပန်တဲ့ဤပညာကဏ္ဍ American Style Indian 3 English စာသင်ခန်းစာအစီအစဉ်တွေကိုလဲနားဆင်ကြရမှာပါအခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ကမူရင်းအပေါ်ပြတင်ဆက်ပါရမယ်ခင်ဗျာ
မြန်မာရှိရေးစင်ခုံမှု9ရက်ဆွဲကောင်းစနဲ့ AFP ကရေးသားထားတဲ့ဆောင်းပါးကိုတင်ပြလိုပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ NLD အောင်ပွဲဟာစစ်အုပ်ချုပ်ရေးအောက်မှာနှစ်ပေါင်းများစွာမွန်းကျက်နေခဲ့ရတဲ့မြန်မာနိုင်ငံအတွက်မျှော်လင့်ချက်ရောင်ကြီးဖြစ်ပါတယ်။ဒါပေမဲ့1990ပြည့်ရွေးကောက်ပွဲမှာတော့ NLD နိုင်ခဲ့ပေမဲ့စစ်တပ်ကရလဒ်ကိုပစ်ပယ်ပြီးနောက်ထပ်နှစ်ပေါင်း20ဆက်ပြီးအာဏာယူထားခဲ့လေတော့ဒေါအောင်ဆန်းစုကြည်ကိုထောက်ခံသူတွေကဒီတစ်ခါမှာအနိုင်ရတိုင်းအာဏာကိုချောချောချူချူလွှဲပြောင်းပေးလိမ့်မယ်လို့တော့မတွေ့ရဲဖြစ်နေရပါတယ်။စိန်ခေါ်မှု900မှာပထမတစ်ရက်ကတော့ထုံးဆောင်မှုပြဿနာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်သမရမဖြစ်ရအောင်ပြဋ္ဌာန်းထားတဲ့ဖွဲ့စည်းပုံကိုပြင်ဆင်မဲ့ကိစ္စစစ်တပ်ကအကြောက်ကံခုခံခဲ့ပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့သမ္မတရွေးချယ်ရေးကိစ္စကိုထိထိရောက်ရောက်ချုပ်ကန့်သွားနိုင်မှာဖြစ်ပါတယ်။မူဝါဒတွေကိုလည်းသူကိုယ်တိုင်ညွှန်ကြားမှာဖြစ်တယ်၊ချမှတ်မှာဖြစ်တယ်လို့ဆိုထားပါတယ်။ဒုတိယပြဿနာကတော့စစ်တပ်နဲ့ဆက်ဆံရေးဖြစ်ပါတယ်။စစ်တပ်အာဏာကြီးစိုးနေခြင်းဟာလက်ရှိအသွင်ကူးပြောင်းရေးမှာအရေးကြီးဆုံးအချက်တရဖြစ်ပါတယ်။စစ်တပ်ကိုတီထောင်ခဲ့သူဖခင်ကြီးရဲ့သမီးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကသူမဟာစစ်တပ်ကိုချစ်မြတ်နိုးတယ်လို့ထပ်ကတည်းကလည်းပြောပါတယ်။သို့တော်လည်းစစ်တပ်ကိုနိုင်ငံရေးကဖြည်းဖြည်းချင်းဆုတ်ခွာသွားစေချင်တယ်လို့လည်းသူကဆိုပါတယ်။အတိတ်ဖြစ်ရတွေအတွက်လက်စားချေဖို့ရည်ရွယ်ချက်လည်းလုံးဝမရှိပဲအမျိုးသားပြန်လည်စစ်မြေရေးအစိုးရဖွဲ့မယ်လို့ဆိုထားတာပါ။ဒေါ်လာစင်မှာတော့နှစ်ဖက်စလုံးကစစ်မြေရေးသဘောထားတွေကိုတွေ့နေရပါတယ်။တတိယစင်ခေါ်မှုကတော့ပြူပြက်နေတဲ့စီးပွားရေးကိုပြုပြင်ရမယ့်ကိစ္စဖြစ်ပါတယ်။နှစ်ပေါင်းများစွာစစ်တပ်ရဲ့စွန့်ပစ်ခြင်းခံထားခဲ့ရတဲ့ဆင်းရဲနွမ်းပါမှုထူပြောနေတဲ့နိုင်ငံစီးပွားရေးဟာအစိုးရအဖို့အဓိကကြပါတယ်။နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကတော့ပွင်လင်းလာတဲ့မြန်မာစီးပွားရေးမှာဝေဆုပြဖို့မျှော်လင့်နေကြပါတယ်။နောက်ပြဿနာတရားကတော့တိုင်းရင်းသားပုံကံမှုကိုထိန်းချုပ်နိုင်ရေးဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားဒေသတွေမှာလည်းမဲအများအပြားနိုင်ငံတော်တွေရှိပါတယ်သို့တော်လည်းပဲတိုင်းရင်းသားသဘုံတွေက NLD အစိုးရနဲ့သူတို့အကြသဘောတူညီမှုရလာခဲ့ရင်ဒါကိုစစ်တပ်ကလက်ခံပါမလားဆိုတာစိုးရိမ်နေကြပါတယ်တစ်ချိန်တည်းမှာပဲသဘောထားတင့်မာတဲ့ဗုဒ္ဓဘာသာဝင်အမျိုးသားရေးဝါဒီလည်းပြဿနာတရားဖြစ်နေတယ်လို့ဆိုထားပါတယ်ခင်ဗျာ
မြန်မာစစ်ဘုတ်ချုပ်ကြီးတွေကိုသေရင်ကိုတူတယ်Myanmar generals set the stage for their own exit ဆိုတဲ့ဆောင်းပါးကို The New York Times မှာဆောင်းပါးရှင် Thomas Fuller ကရေးပါတယ်။စစ်သားတွေနဲ့ပြည်နေတဲ့အရင်ဆင်အာနာရှင်တိဆောက်ခဲ့တဲ့နေပြည်တော်လိုနေရာမှာတော့အတိုက်ခံဒေါအောင်ဆန်းစုကြည်ရဲ့ပါတီကအခုရွေးကောက်ပွဲမှာရှစ်မြို့နယ်မှာခုနှစ်မြို့နယ်နိုင်ခဲ့တာကိုကြည့်ရင်လူလူရဲ့အပြောင်းအလဲလိုချင်နေတဲ့ဆန္ဒဘယ်လောက်ကြီးမားတယ်ဆိုတာကိုသိနိုင်ပါတယ်။လက်ရှိအာနာယပါတီဟာသူတို့ရဲ့အင်အားကိုပိုးပြီးတွတ်ထားတယ်လို့ဒေါအောင်ဆန်းစုကြည်ကိုရှော့တွက်ခဲ့တာတွေ့ရတယ်။လူလူကအခုလိုသူတို့ရဲ့ဆန္ဒတွေကိုရဲရဲဝံ့ဝံ့ဖော်ထုတ်နိုင်ခဲ့တာဟာဦးသိန်းစိန်အစိုးရကသူ့ရဲ့သမရတက်တန်းအတွင်းအရင်ကထက်သတင်းမီဒီယာနဲ့အင်တာနက်လွတ်လပ်ခွင့်တွေပေးခဲ့တာအသင်းပင်ဖွဲ့စည်းခွင့်ဆန္ဒပြခွင့်တွေပေးခဲ့တာနဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးခဲ့တာတွေကြောင့်လို့ဆိုပါတယ်။ဒါတွေကြောင့်မလေးရှားအခြေစိုက်မာရီကာစင်တာရဲ့စစ်တမ်းမှာသမရရဲ့လောက်ရက်ကိုထောက်ခံသူက82ရာခိုင်နှုန်းထိရှိခဲ့တယ်လို့အောက်တိုဘာလမှာထုတ်ပြန်ခဲ့တာတွေ့ရပြီးအခုလိုသမရကိုထောက်ခံတာတစ်ခုတည်းနဲ့တော့နှစ်ပေါင်း50ကျော်အုပ်ချုပ်လာတဲ့စစ်တပ်နဲ့လက်ရှိအာဏာရပါတီပေါ်မှာအမြင်မကြည်လင်မှုကိုတော့မတားဆီးနိုင်ဘူးလို့ဆိုပါတယ်။အစိုးရကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနဲ့ဖွံ့ဖြိုးရေးတွေလုပ်ခဲ့ပေမဲ့အခုထိလယ်သမားတွေနွားနဲ့ဖက်ပြီးရုံးရတဲ့အခြေအနေကနေမတက်နိုင်ပဲဖြစ်နေတာမို့ဆင်းရဲတဲ့နေတာကလည်းသူတို့ပေးထားတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုနဲ့ပေါင်းစပ်လိုက်တဲ့အခါမှာတော့လက်ရှိအစိုးရအတွက်အစိတ်တင်စေခဲ့တာလို့ထောက်ပြပါတယ်။ရွေးကောက်ပွဲမှာ NLD ကအပြတ်တန်နိုင်ခဲ့တာဟာဒေါ်စုရဲ့အစွမ်းဆောင်ကိုထောက်ခံသူတွေကြောင့်လည်းမကဘဲတချို့ကတော့နိုင်ငံဖခင်ကြီးဗိုလ်ချုပ်ဆန်းကြောင်ဖြစ်ပြီးတည်ဆုံသွားတဲ့ NLD အမတ်လောင်းကိုမဲပေးကြတဲ့အထိလူလူရဲ့စိတ်ဓာတ်ကပြင်းပြနေတာပါ။အခုတော့မတ်နေရအများစုကို NLD ကရပြီဖြစ်ပေမဲ့1990ရုံးကလိုဖြစ်လာမှာကိုဆိုရင်နေကြသူတွေကအများအပြားရှိနေစေလို့ရေးသားထားပါတယ်
။ဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ကတင်ဆက်ခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဒေါ်လှလှတန်းစီစဉ်တင်ဆက်တဲ့ American Style Indian 3 English စာသင်ခန်းစာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ခင်ဗျာ
။ဒီနေ့မန
To get on someone's nerves.
Kipari, salungbanga, T-O-2-G-E-T, get, to get ga, tkukuku pisida, O-N-O-N-A, apoma, S-O-M-E-O-N-E, apostrophe S, someone's ga, ludu-udiao ye, N-E-R-V-E-S, nerves ga, ayong-jori, suro, sikabai kunye, lungao, dibe ga, ludu-udiao ye, ayong-jori, yoma, yausida, bo. Idioms are the white dire gale diniama shimare. Ludu diawe ayun jogu dwa be not shape pide sui. Dilu loda, se dozia, nesi nausia, se it now shape pisida gu suluda pipari. Didone patelu, Josh Gupire umagaro.
His loud singing gets on my nerves. I'm going to tell him to stop.
Tu utanje yine chin osu nirago. Jeno say no shit, Pilatabia. Japo geno, drop your rome, lo divi yavari. Umago not recount Nazi jaya.
His loud singing gets on my nerves. I'm going to tell him to stop.
Say dozia, nesi nausia. Say no shit, pissidago, idiom atonia, belu biomli.
To get on someone's nerves.
Lo biolu yavari. Eragaro, diniminetwe, dimpia gere, idiom atome pipari.
American style idiom to English satengan sa season ko lela ke ara phit par le ku salat pi do amyo thami gana ko nin sat pa me ma cha gen ga jin pa pi si ke de myama nai ngae tamai win ywe kaw pwe ma me the ke ja de me san na shin ne nat ma le amyo thami ri a mya pya pa win ke da twi ya ba de da chaung me pi ke ja de amyo thami ri a tan ni pyin lat shi ywe kaw pwe ya lat de po myama amyo thami chho ye pyo so jet de ko di de ba di the rin pa ye amyo thami mya gana ma do lala tan ga su si nin pya tha ba de
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
This is in many ways a momentous opportunity for the people of Burma. What we've seen take place on Sunday was a nationwide vote. We had been very focused on this election as a critical milestone.
မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအတွက်ထူးကဲလှတဲ့အခွင့်အရေးတစ်ရပ်ပါပဲ။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတနိုင်ငံလုံးထွက်ပြီးတော့မဲပေးကြတာကိုတွေ့ရပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အပြောင်းအလဲဖော်ဆောင်တဲ့နေရာမှာအလွန်အရေးကြီးတဲ့အသွင်ကူးပြောင်းမှုဖြစ်ပါတယ်
။အဲ့ဒါကတော့အင်ဂျီတော်မြို့သားလုံခြုံရေးလက်ထောက်ကြံပိပုဂ္ဂိုလ် Ben Rhodes ကစာတာပရင်းနေနိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါသူပြောကြားခဲ့လို့ပဲမြန်မာနိုင်ငံရဲ့အပြောင်းအလဲကိုဖော်ဆောင်မဲ့တမိုင်းတင်ရွေးကောက်ပွဲမှာတာဝန်သိသည့်မဲထွက်ပေးခဲ့ကြတဲ့မြန်မာပြည်သူမဲဆန္ဒရှင်အပေါင်းတို့ကိုလည်းနိုင်ငံတကာကချီးကျူးခဲ့ကြတာတွေ့ရပါတယ်ဒီရွေးကောက်ပွဲရဲ့လက်ရှိရလဒ်ပြည်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်စာတာပရင်းနေစီးရင်တွေအရတော့တိုက်ခန်းကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွှတ်တော်မှာ218နေရာမြို့သားလွှတ်တော်မှာ130တိုင်းဒေသကြီးလွှတ်တော်မှာ380နေရာတို့ရရှိထားပြီးအစိုးရဖွဲ့နိုင်လောက်ဖို့နေရာလုံလောက်ရရှိထားတာဖြစ်ပါတယ်ခုလိုတရဝင်းရလတ်တွေမထုတ်ပြန်မီကတဲ့ကူကကနဦးလက်ခံတဲ့စီးနွေရလေ NLD အနေနဲ့မဲအများစုအနိုင်ရရှိလိမ့်မယ်လို့ကြိုတင်ဟော့ကင်းထုတ်နိုင်ခဲ့တယ်ဆိုတာကိုတော့ရွေးကောက်ပွဲကျင်းပအပြီးလင်းနာနီမှာဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်အရကမ္ဘာယူနိုင်ပါလေ
ကျွန်တော်တို့အခုချိန်မှာဆိုရင်မဲရလတ်တွေကိုတရဝင်းအခြေမပြုပါသေးပါဘူ
း
ဒါပေမဲ့လည်းအများပြည်သူကတော့ဘယ်လိုအခြေအနေမှရှိတယ်ဆိုတာကိုတော့သဘောပေါက်ကြပါလိမ့်မယ်လို့ကျွန်တော်တို
့ချက်ပါတယ်ငါးကြိမ်ဝိုင်းချီးမွမ်းမှုကိုခံခဲ့ရတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်ပေါင်းတန်း30ကျော်အနည်းမြို့သူမဲဆန္ဒရှင်အများပြားလဲပါဝင်ကြတာကိုတွေ့ခဲ့ရပါလေမနေ့6နာရီမဲယုံဖွင့်အမီမဲပေးနိုင်မှုတန်းစီခဲ့ကြတဲ့အမျိုးသမီးတွေရဲ့ပုံရိပ်အမျိုးမျိုးကိုတွေ့ခဲ့ရတာကလည်းအားကြစရာလို့ဆိုရမှာဖြစ်ပါတယ်။ဒါကြောင့်လေခုလိုမဲပေးခဲ့ကြတဲ့အမျိုးသမီးတချို့တို့ရဲ့အတန်းကိုတင်ပြလိုပါတယ်။ရွေးကောက်ပွဲမှာ NLD တွေမဲပေးခဲ့တဲ့ပြည်တွင်းကမဲဆန္ဒရှင်တူကတော့
ဟာတရားရဆိုင်တော့ကျမတို့အောင်ပါ။အဲကြောင့်အဲမျော်လင့်ချက်အပြည့်နဲ့လာတာကျမတို့နိုင်ပါ NLD နိုင်ကိုနိုင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့လာတာ။
ရွေးကောက်ပွဲမဲပြီးအပြီးရလာတွေကိုတိဖို့မအိမ့်နိုင်ပဲစောင့်ကြည့်ခဲ့သူတို့ရဲ့ပြောပြချက်က
အញ្ញញံကိုသိချင်နေပါလေရှင်ညလည်းညလည်းကောင်းကောင်းအိတ်လို့မပြောပါဘူးရှင်ကျမလိုပဲကျမရဲ့မိတ်ဆွေပေါင်းနေတယ်လေညတညလုံးပဲဒီဟို Facebook ကနေ reset တွေကိုဖတ်နေပါလေရှင်
ရွေးကောက်ပွဲမှာအများစုကအင်းနေဒီကိုမဲပြီးခဲ့ကြပြီးမဲ့လို့လေအာနာယပြည်ခိုင်ဖြိုးပါတီကိုမဲပြီးခဲ့တဲ့စစ်တပ်မိသားစုဝင်ဒေါ်ဆန်းဆန်းဝေလေးရှိတာတွေ့ရပါတယ်သူရဲ့အမြင်ကတော့ဘယ်လိုရှိပါသလဲ
တက်ကဆိုကြန့်ဖို့ပေါ့ကြန့်ဖို့လို့လည်းများလိမ့်တယ်တုံးနေရလုံးမဲ့အတိုင်းထည့်လိုက်တယ်လက်တွေ့အကောင်နဲ့ပြောပေါ်မှပဲပြည်သူတွေကယုံကြည်မှလေအခုကတော့ဟိုဘက်ကဟုတ်လို့လို့ဒီဘက်ကဟုတ်လို့လို့နဲ့အဲ့လိုဖြစ်နေမှာဆိုလို့သိရမလားเออโหตะเกเรโหตะแตဥစ္စာตะแตเบသူเวနိုင်วาวาနိုင်เนี่ยလူอ่ะซ้อมๆอ่ะခုလိုပဲပေါ့เนาะโหเบဖြစ်နေတယ်ဆိုတော့နောက်ထပ်သူอ่ะထက်ရွေးဦးมาပဲดิอันนี้ရွေးပြည်သူလူอ่ะတော့ကိုစောင်းဝင်နေရေးတွေ့ပဲပူတယ်ဒီလိုလူကြီးရေးပက်ပိုင်းတော့ก็တော့တိတ်တော့แท้မစင်စားပြပါဟိုအင်အားလိုတယ်ဆိုတော့တာဝန်ရင်းကသွားဖြည့်ရတာပေါ့တကယ်လို့အောင်ဆန်းစုကြည်ပဲများမယ်ဆိုတော့သူနိုင်ပေါ့။ကြံဘက်ကများမယ်ဆိုတော့ကိုရီနိုင်ပေါ့။ဟိုကိုဘက်ကနိုင်ရေဆိုတော့ပုံစံမျိုးလဲတည်ယူတာမရှိဘူး။သူဘက်ကမနိုင်ပါစေနဲ့ဆိုတော့စိတ်ထက်လည်းမရှိဘူး။သူနိုင်ဝါရင်သူအုပ်ချုပ်ပေါ့။ဟုတ်တယ်မလား။သမရတော့ဒီလိုပဲလုပ်ကြ။နိုင်ငံတိုးတက်ရေးပြောဟုတ်တယ်မလား။ဘသူပဲဖြစ်ဖြစ်ဟိုပြည်သူလူထုဖြစ်တဲ့အတွက်တက်ကပဲဖြစ်ဖြစ်ဟိုဘက်ပဲအနေဒီပဲဖြစ်ဖြစ်အကုန်လုံးပြည်သူလူထုကလက်ခံ
။ပြပမှာရောက်နေလို့ချူတင်မဲပြီးခဲ့တဲ့မြန်မာနိုင်ငံသူမဲဆန္ဒရှင်တူကတော့မဝီဝီနိုင်ပဲဖြစ်ပါလေသူကတော့နယူးယောက်ရှိမြန်မာတန်ကိုစရရုံမှာမဲပေးခဲ့သူပါ
အခုဒီနေ့အတွက်ကတော့အားကျင်းနေမှုရှိပါတယ်လို့ပြောလို့ရပါတယ်ဘာလို့လဲဆိုတော့ဒီတမျိုးနဲ့တမျိုးနဲ့နောက်တစ်ခါတခြားဒေတာတွေကနေတော့ထွက်လာတယ်မဲရီယာအန်အယ်ဒီယာမဲရီယာအပြတ်အသတ်ဖြစ်နေတဲ့အခါကျတော့အခုမြေယာတမျိုးပေါ့နော်အဲ့အချင်းကြီးကတော့အရင်ရင်အားရပါတယ
်လော့စ်အန်ဂျလိစ်ကနေနောက်ထပ်မဲပေးခဲ့သူတူကတော့စာရေးဆရာမညူတက်ကျော်ဖြစ်ပါလေ
အဲ့ဒီကိစ္စကိုပြောရင်တော့1990ရွေးကောက်ပွဲကာလနဲ့ရှင်ပြီးပြောချင်ပါတယ်1990ကာလဆိုတာကအမတန်အကျက်တဲဆိုင်တဲ့ကာလပါနိုင်ငံရေးအကြောင်းဝေဖန်သုံးသပ်ရင်တော့တူတူတိတ်တိတ်ပြောနေရတဲ့ခေတ်ထောက်လန်းရေးဆိုတာလည်းနေရာတကာမှာလိုက်တဲ့ခေတ်အဲ့လိုခေတ်မျိုးမှာတောင်မှ NLD ကိုပဲမဲပေးခဲ့ကြတယ်လေပြီးဒီလောက်နိုင်တာတောင်မှအနိုင်ရပါတီကအာဏာမရခဲ့ဘူးအဲ့တော့2015မှာတော့ပွင့်တဲ့တကားတွေကပွင့်ပြီးတော့ဘယ်တကားတွေကဆက်သိအောင်မလဲဒီနိုင်ပြီဆိုပြီးတော့ကြော်နေလို့လေတိတ်တော့သိချတဲ့အချိန်ကြီးဟုတ်မလားမဟုတ်မလားဒါလည်းတွေးစရာပေါ့နော်ကဘာပေါ်မှာတော့တိုင်းပြည်တပြည်ရှိမယ်ဆိုရင်စစ်တပ်ကတော့လိုအပ်တာပါပဲကျမတို့ဗမာပြည်ရဲ့ပြဿနာဗမာစစ်တပ်ကကို့အချင်းချင်းကိုပြန်ပြီးထောင်းနေတာအဓိကပြဿနာလို့မြင်ပါတယ်တကယ်လို့သူတို့စစ်တပ်ပြီးစီးပွားရေးဆိုလဲငါးပြည်ပဲအုပ်ချုပ်မယ်အခြေခံဥပဒေဆိုလဲငါးပြည်ပဲဆွဲမယ်အစအစရရငါးပြည်သားဆိုတဲ့စိတ်ဓာတ်မျိုးမထားပဲနဲ့ကို့တိုင်းပြည်ကိုကာကွယ်မယ်ကို့အလုပ်ကိုလုပ်မယ်စစ်တပ်နေရာကိုဂုံယူဝင်ကြွားစွာနဲ့မှန်မှန်ကန်ကန်နေရာယူနိုင်မယ်ဆိုကျမတို့ဒီတက်မတော်ကိုမချိုးဆိုကြရအကြောင်းမရှိပါ
စင်ကာပူမှာရောက်နေပြီးချိုတင်မဲပေးခဲ့သူနောက်တူကတော့မမီကျော်စုံညွန်ဖြစ်ပါလေ
။နောက်တစ်ချက်ကအနေဒီဒီလိုမျိုးအပြတ်တနိုင်တော့တဲ့အတွက်အားလုံးကမဖြစ်မနေအားပြရမယ်ဆိုတဲ့အသေးစိတ်တစ်ခုတည်းရှိနေအောင်လက်ရန်ကိုကျေးဇူးလက်တင်ပြကုန်လဲယူနေဒီအနေဒီရဲ့ဒီလိုမျိုးအောင်မြင်မှုဒီပြည်သူတရေလုံးရဲ့အောင်မြင်မှုလို့ခံယူပြီးအချိန်ဆောက်ပြီးတော့ဒါအချိန်ယူပြောင်းလဲသွားနိုင်မယ်လို့တော့မြင်မိတယ
်။ရွေးကောက်ပွဲရလဒ်တွေတဖြည်းဖြည်းထုတ်ပြန်ခဲ့ရမှာတိုက်ခန်းပါတီအမျိုးသားဒီမိုကရေစီအနိုင်ရရှိတယ်ဆိုတဲ့တင်ပြကြောင်းလေအမေရိကန်ရောက်မြန်မာအမျိုးသမီးချို့တို့ထံကနေတုံ့ပြန်တမ်းတွေကိုလည်းတင်ပြလိုပါလေမေရီလန်ပြည်နယ်နေမန်နီနီဝေကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါလေ
ကျမတို့ရလက်ကအရန်ကိုကောင်းနေတယ်။ဘာဖြစ်လဲ?ကိုကရလက်ကကောင်းနေတဲ့အချိန်မှာကြာရှုံးမှုကိုရောက်သွားမှအောင်ကျွန်မအနေနဲ့အရန်ကြောက်တယ်။ပြီးတော့ကျွန်မပြောချင်တာကိုဆက်လက်လောင်းနေအနေနဲ့ NLD ကိုဆက်လက်လောင်းအနေနဲ့လည်းကျွန်မတခုပြောညာပြည်သူလူထုကကျွန်မတို့ NLD ကိုမဲပေးလိုက်တယ်ဆိုတာဗိုလ်ချုပ်အောင်ဆန်းသမီးဒေါ်အောင်ဆန်းစုကြည်ဆိုတဲ့စိတ်တက်ရဲ့ NLD ဆိုတဲ့ဆိုင်ပုတ်ရဲကိုသူတို့တွေကလေးလေးဆားဆားနဲ့ပေးကြတာအဲ့တော့အရာတွေကိုအလွဲသုံးစားမလုပ်ကြဘူးပြီးတော့ပြည်သူလူထုကနေပြီးတော့အလုံးလုံးဖို့ပခုံးထမ်းတောင်းဝင်ပေးလိုက်တဲ့အတွက်ဒီဟာကိုတောင်းဝင်ကြအောင်ကိုယ်စလဲလောင်းနေရောတောင်းဝင်ရှိတဲ့ဟိုလူကြီးတွေရောခေါင်းဆောင်ခေါင်းတွေရောအလုံးလုံးဖို့ကျွန်မတိုက်တွန်းချင်တယ
်တချင်ကရှီလီလုံးဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့သူမတ္တာလင်းကတော့
ကျမအနေနဲ့ပြောချင်တာကတော့ပြည်သူလူထုကနေတော့မှဒီလက်ရှိအောင်နိုင်ရေးအတွက်ကိုသူတို့ခွန်အားတွေနဲ့သိရမလားပခုံးထမ်းတင်ပြီးသွားပြီအဲ့ဒီအတွက်လည်းလက်ရှိအမတ်လောင်းတွေအနေနဲ့လည်းတိုင်းပြည်ပြန်လည်ထူထောင်ရေးမှာအခွန်ခွန်ဆိုင်အလုပ်လုပ်ဖို့ဆိုတဲ့ဟာတွေမှာကျမအနေနဲ့တိုက်တွန်းချင်ပါတယ်ကျမတို့ကိုယ်နိုင်ကလည်းဝိုင်းဝန်းကူညီပေးမှာဖြစ်ပါတယ်နောက်ပြီးတော့မှတိုင်းပြည်ဘယ်အစိုးရဘာတွေပဲလုပ်ခဲ့လို့ခဲ့ပြီးခဲ့တဲ့အစိုးရဘာတွေပဲလုပ်ခဲ့တယ်တက်လာတဲ့အစိုးရအသင်းမှာသူတို့တွေအနေနဲ့အဲ့ဒါတွေကိုအပြစ်မပြောဘဲနဲ့တိုင်းပြည်ပြန်လည်ကောင်းမွန်မှုအတွက်ကိုအလုပ်လုပ်နိုင်မှုကအရေးကြီးပါတယ်နောက်တော့တိုင်းပြည်တပြည်မှာ ចောင်းသားဆိုတာရှိတယ်။ចောင်းသားမရှိရင်ဘယ်တော့မှလည်းတိုင်းပြည်ဆိုတာလည်းမထင်မြောက်ပါဘူး။အဲ့ဒီတွေ့အခုအချင်းချခံနေရတဲ့ចောင်းသားတွေပြန်လဲလွတ်မြောက်လာပြီးတော့မှចောင်းကန်းတွေကိုပြန်သွားနိုင်မှုအတွက်ကိုလည်းဒီလက်ရှိအစိုးရမှာတာဝန်ရှိသူနောက်တက်လာမယ်အစိုးရမှာလည်းတာဝန်ရှိရဆိုတော့ကျွန်မအနေနဲ့ပြောချင်ပါတယ်။
2015ရွေးကောက်ပွဲပေါ်မြန်မာအမျိုးသမီးတချို့တို့ရဲ့အတန်းတွေကိုကြားခဲ့ရတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာစောင့်ကြည့်ရမယ့်အရေးကြီးတဲ့အမျိုးသမီးတွေနဲ့ပတ်သက်တဲ့နောက်တစ်ချက်ကတော့လွှတ်တော်ကိုယ်စားလှယ်ပေါင်း6000ကျော်ရဲ့15ရာခိုင်နှုန်းဖြစ်တဲ့အမျိုးသမီးကိုယ်စားလှယ်ပေါင်း100နီးပါးပါဝင်ရှင်ပြိုင်ခဲ့ရမှာအမျိုးသမီးကိုယ်စားလှယ်ဘယ်နှဦးအနိုင်ရရှိတယ်ဆိုတဲ့အချက်ပင်ဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်။
ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံတဲ့နီးပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
ဒီတစ်ပတ်တော့နိုင်ငံတကာမှာဘယ်လိုပုံစံတွေနဲ့မဲပေးနေကြလဲဆိုတာနဲ့ electronic voting မဲပေးစနစ်အကြောင်းကိုမျက်စနဲ့ဆက်သွယ်ရေးဆိုင်ရာသူတေသနပညာရှင်ဦးထေးမင်းလှိုင်ကပြောပြပေးမှာပ
ါမဲပေးစနစ်ကအမျိုးမျိုးရှိရပေါ့ပမာပြီးအပါဝင်အမေရိကန်နိုင်ငံတွေတချို့နိုင်ငံတွေနဲ့သုံးတဲ့စနစ်ကတော့ first passport ပေါ့နော် FPTP လို့အတူပေါက်ကြည့်ရတဲ့စနစ်ကိုသုံးတယ်ပေါ့အဓိကတော့ပန်းနိုင်ရင်ရောက်တဲ့လူပေါ့နော်ပြောရမယ်ဆိုရင်တော့မဲအများဆုံးရတဲ့လူကနိုင်တဲ့စနစ်ကိုသုံးတယ်ပေါ့တချို့နိုင်ငံတွေမှာတော့အဲ့လိုမျိုးဖြစ်နေတခြားမဲပေးတဲ့နည်းစနစ်တွေလည်းရှိတယ်ပေါ့ဥပမာတော့ two round voting ပေါ့နော်မဲကိုနှစ်ခါပေးတာတွေ two round system ရှိတယ်ပြီး parallel voting လို့ခေါ်တဲ့အပြိုင်မဲပေးတဲ့စနစ်တွေတချို့နိုင်ငံတွေမှာတော့အပြိုင်မဲပေးတဲ့စနစ်ကိုသုံးကြတယ်ပေါ့ပမာပြီးမှာတော့ဒီရိုးရှင်းတဲ့ majority ပေါ့နော်အများမဲအများဆုံးရတဲ့လူနိုင်တဲ့ FPTP ဆိုတဲ့စနစ်ကိုသုံးတယ်ပေါ့ဆိုတော့အမေရိကန်ပြည်ထောင်စုမှာတော့ပြည်နယ်ပေါ်မှာမူတည်ပြီးတော့မဲပေးတဲ့စနစ်အမျိုးမျိုးကိုကျင့်သုံးစေပေါ့နော်
မြန်မာနိုင်ငံမှာအခုမှပထမဆုံးစပြီးတော့ဒီဒီမိုကရေစီနှီးကျရွေးကောက်ပွဲဆလုပ်တာဆိုတော့နှစ်ပေါင်းအတော်ကြာကြာပေါ့နော်ဒီဒီမိုကရေစီနှီးကျတုံးနေတဲ့အမေရိကန်နိုင်ငံမှာဘယ်လိုမဲတွေပေးတယ်ပြောပြပေးပါဦ
းဆိုအမေရိကန်မှာတော့ပထမပြင်းနေနည်းနည်းလေးกว่าတော့သူတို့အမေရိကန်မှာတော့ဒီပရက်စီဒန့်ပေါ့သမ္မတကိုတိုက်ရိုက်ရွေးတယ်ပြီးတော့ဒီထက်လွတ်တော်အောက်လွတ်တော်ကိုယ်စားလှယ်တွေကိုရွေးတယ်ပေါ့သမ္မတရွေးတယ်ထက်လွတ်တော်ကိုယ်စားလှယ်ရွေးတယ်အောက်လွတ်တော်ကိုယ်စားလှယ်ရွေးတဲ့အခါမှာတော့ပြည်နယ်တော်တော်များများမှာတော့ပထမပြင်းမှာလိုပဲ FPTP ပေါ့နော်ဒီအများစုမဲရတဲ့လူနိုင်တဲ့စနစ်ကိုသုံးပါတယ်ဒါပေမဲ့တချို့ချွင်းချက်တွေတော့ရှိတယ်ဥပမာအောက်လွတ်တော်အမတ်ကိုရွေးတဲ့အခါမှာဆိုရင်ဂျော်ဂျီယာပြည်နယ်မှာပေါ့နော်ဆိုရင်တော့အများစုမဲရတဲ့နိုင်တဲ့စနစ်မဟုတ်ဘဲနဲ့ two round system ပေါ့မဲနှစ်ခါပေးရတဲ့ system ကိုသုံးတယ်ပေါ့နော်အထက်လွတ်တော်အမတ်တွေကိုရွေးတဲ့အခါမှာဆိုရင်လည်းဒီကယ်ဖိုးရီးယားပြည်နယ်တို့လူဇီယားနာပြည်နယ်တို့ဒီပြည်နယ်ပေါ်မူတည်ပြီးတော့တချို့ပေါ့နော်ဒီအများစုရတဲ့မဲပေးတဲ့စနစ်ကိုမသုံးတဲ့ပြည်နယ်တွေလည်းရှိတယ်ပေါ့
FPTP ဆိုတဲ့ဒီလူတယောက်မဲတစ်ခုပေးတဲ့စနစ်အများဆုံးရတဲ့လူနိုင်တဲ့စနစ်
နိုင်တဲ့စနစ
်အဲ့အများဆုံးရလူနိုင်တဲ့စနစ်ကိုမြန်မာနိုင်ငံနဲ့အခုအမေရိကန်ပြည်တခြားဘယ်နိုင်ငံတွေမှာသုံးတွေ့ပါသေးတယ်
ဒီစနစ်ကိုပေါ့နော်အများစုနိုင်တဲ့စနစ်ကိုကပါမှာရှိတဲ့ဒီရွေးကောက်ပွဲလုပ်တဲ့နိုင်ငံတော်တော်များများကတော့သုံးပါတယ်ဥပမာဒီအာရှမှာလူကြီးရပါပေါ့နော်ဒီမိုကရေစီချင်းသုံးနိုင်ငံအကြီးဆုံးနိုင်ငံဖြစ်တဲ့အိန္ဒိယမှာဆိုရင်လည်းသူတို့မဲပေးတဲ့စနစ်ကပမာပြီမှာလိုပဲဒီမဲများစုရတဲ့လူနိုင်တဲ့စနစ်ပေါ့ FPTP ကိုပဲသုံးပါတယ်အဲဒါပေမဲ့သူတို့ကထူးခြားတဲ့တစ်ချက်ကဒီ electronic မဲပေးတဲ့စနစ်ကိုသုံးနေတာတော်တော်ကြာပြီပေါ့ဒီ electronic မဲပေးတဲ့စနစ်ကိုသုံးတဲ့အတွက်သူတို့ဘာအကျိုးကျေးဇူးရှိလဲဆိုတော့မဲတွေကိုပေးပေးကြည့်ရတယ်မဲကြီးရဲ့ဟာကိုမိနစ်ပိုင်းအတွက်မှာသူတန်းပေါင်း400လောက်မဲပေးတာကိုကြီးနိုင်တယ်ပေါ့ရှိတော့အာရှနိုင်ငံတွေတခြားဒီမိုကရေစီနိုင်ငံတခုဖြစ်တဲ့ဖိလစ်ပင်းမှာဆိုရင်တော့2000ခုနှစ်ထီတော့ဒီစာရွက်မဲပေးတဲ့စနစ်ကိုလုပ်ပြီးမဲ2000ခုနှစ်ကစပြီးတော့ဗောနော်ဒီ electronic voting system ကိုသူတို့စပြီးတော့ပြောင်းပြီးတော့အသုံးကြည့်ရပေါ့စပြီးပြောင်းအသုံးကြည့်ရတဲ့အချက်ကတော့သူတို့ပို့ပြီးတော့ဒီလွယ်လွယ်ကူကူမဲပေးနိုင်အောင်ပြီးတော့ဒီမဲလိန်နဲ့စနစ်တွေပေါ့နော်ဒီမဲရှိရဲ့အခါမှာအရင်ပွားမှုတွေကျော့သွားအောင်ဆိုပြီးတော့ဒီ electronic voting system ကိုသူတို့စပြီးတော့သုံးလာတယ်ပေါ့ဆိုအခုပေါ့နော်အနောက်နိုင်ငံတွေထဲမှာဆိုရင်တော့ဒီ American ပြည်ထောင်စုမှာမဲပေးရဆိုရင်တော့သူတို့ကဒီမဲပေးတဲ့နည်းစနစ်ကိုဆုံးဖြတ်တဲ့အခါမှာ American ပြည်ထောင်စုမှာရှိတဲ့ပြည်နယ်တွေကဆုံးဖြတ်တယ်ပေါ့ပြည်နယ်ရဆုံးဖြတ်တဲ့အတွက်ပြည်နယ်နဲ့တပြည်နယ်နဲ့သုံးတဲ့စနစ်မတူဘူးပေါ့တချို့ပြည်နယ်တွေမှာဆိုရင်တော့ခုချိန်ထိစာရွက်နဲ့မဲပေးတဲ့စနစ်ကိုသုံးနေတော့မှာပဲ ဒါပေမဲ့တချို့ပြည်နယ်တွေမှာတော့ DRE ပေါ့နော် Direct Recording Electronic လို့ခေါ်တဲ့ဒီ Direct Electronic Secretary ထဲမှာထည့်ပြီးတော့မဲပေးတဲ့စနစ်ကိုစပြီးတော့ဆန်းပြီးတော့အသုံးပြုနေတဲ့ပြည်နယ်တွေလည်းစပြီးတော့ရှိနေပြီပေါ့
အဒီ Electronic Voting နဲ့မဲပေးတဲ့အခါမှာပေါ့နော်သူ့ရဲ့ဟိုအားသာချက်အားနည်းချက်လေးတွေပြောပြပေးပါဦး
electronic voting နဲ့မဲပေးဖို့စူးစမ်းလာကြတာကြာပြီပေါ့နော်သူအဓိကအားသာချက်တွေကတော့ဗာလဲဆိုတော့သူတို့ကခုနပြောလို့မဲပေးရမှာနှစ်ပိုင်းရှိတယ်ပေါ့မဲပေးတဲ့အပိုင်းရင်ပြီးတော့ပေးထားတဲ့မဲလိုရှိတဲ့အပိုင်းပေါ့နော်နှစ်ပိုင်းခွဲလို့ရတယ်ဆိုတော့မဲပေးတဲ့အပိုင်းမှာဆိုရင်ဒီ electronic voting ကပါကောင်းလဲဆိုတော့သူတို့ set တွေကိုအသုံးပြုတဲ့အတွက်ဒီမတတ်မစွမ်းလူတွေကိုပို့ပြီးတော့ accessible ဖြစ်တယ်ပေါ့ဥပမာမျက်စိမမြင်တဲ့လူတွေကိုမဲပေးနိုင်အောင်လည်းလှုပ်ထားလို့ရတယ်ဒီလမ်းမတမ်းစွမ်းတဲ့လူတွေကိုမဲပေးရအောင်လည်းလှုပ်ထားလို့ရတယ်ပေါ့
electric voting မှာဆိုလို့ရှိရင်မဲလိန်လို့ရတာရှိလား
အခုပေါ့နော်ဒီအဓိကဒီအမေရိကန်နိုင်ငံဒီတခြားနိုင်ငံတွေမှာ electronic voting ကိုတွင်းတွင်းကျပ်ကျပ်မသုံးလာကြသေးတဲ့တရားအကြောင်းတစ်ချက်ကတော့ဒီသူတို့ security ပေါ့ဒီလူဒီလုံးကျုံအောင်မဲတွေကိုလုံးကျုံအောင်လုံးတိုင်နေနေရမှာသူတို့အခုတစ်ချိန်ထိအခက်အခဲလေးရှိသေးတယ်ပေါ့
အခု American ပြည်တော်စုမှာ
အေးပေါ့နော်သူတို့ electronic voting ကိုချိုးပြည်နယ်တွေမှာစသုံးပြီးတော့ဒီကုမ္ပဏီနှစ်ခုသုံးခုရှိတယ်ပေါ့သူတို့ဒီ voting လုပ်တဲ့ machine ကိုစောက်ပြီးတော့မဲပေးတဲ့နေရာမှာသုံးတယ်ပေါ့ဒီ American နိုင်ငံတွေမှာတော့သူတို့မဲပေးရတွေကလွတ်တော်ရွေးကောက်ပွဲတွေမှာကာပဲနေပြည်နယ်ဆိုရရွေးကောက်ပွဲတွေမှာလည်းမဲပေးရတယ်ပေါ့နော်ဆိုပြည်နယ်ဆိုရမေးပေါ့ကွဲမှာသုံးတယ်ဒီ set တွေကိုစပြီးတော့သုံးတဲ့အခါမှာတချို့နေရာတွေမှာပေါ့နော်ဒီကြေတနာကလေးကြုံတယ်ပေါ့ဥပမာ South Carolina မှာဆိုရင်ဒီမဲပေးရစနစ်မှာဒီမဲတွေက set ကနေပြီးတော့မှားပါတယ်ဆိုပြီးတော့သူတို့ဒီထောက်ပြတဲ့လူတွေလည်းရှိရပေါ့ဥပမာပြီးတော့ Princeton University ကနေပြီးတော့ဒီမဲပေးရ set ကိုသူတို့hack လုပ်လို့ရတယ်တေးဥပြခဲ့တယ်ပေါ့ပြခဲ့တဲ့အတွက်ခုနောက်ပိုင်းလူတွေရဲ့ပေါ့နော် general public ရဲ့ယုံကြည်မှုကနည်းနည်းကျဆင်းနေတဲ့အတွက်သူတို့ဒီ electronic payment system ကို entire RI ကြောင်းလေးပို့သူတို့မလုပ်နိုင်ဘူးဖြစ်နေတယ်ပေါ့ခုနောက်ပိုင်းပေါ့နော်ဒီနောက်ဆုံးပေါ်ဤတညာဒီ mail ပေးတဲ့စနစ်ကိုတုံးပြီးတော့ဒီ mail ရွေးကောက်ပွဲလုပ်ခဲ့တဲ့နိုင်ငံတနိုင်ငံတော့ Venezuela ပေါ့ဆိုတော့သူတို့စီမှာဒီ electronic voting system ကိုတုံးနေတယ်ပေါ့ဆိုတော့သူတို့ထူးခြားတဲ့ electronic voting system မှာဒီ task ခွင်မှာပေါ့နော်သူတို့ mail ပေးပြီးတာနဲ့သူတို့ electronic voting အပြင်ဘာလုပ်ပြီးလဲဆိုတော့သူတို့ဒီကိုရွေးလိုက်တဲ့အမှတ်နဲ့ကိုပေးထားတဲ့ mail ကိုစာရွက်နဲ့ receipt ထုတ်ပေးလိုက်တယ်ပေါ့ဆိုတော့ကို receipt လေးကိုကြည့်ကိုပေးရမှတ်မှန်စစ်ပြီးတာနဲ့ဒီအဲ့ receipt လေးကိုပုံထဲမှာတစ်ခါပြန်ပြီးတော့ထည့်ခဲ့တယ်ပေါ့နော်ဆိုတော့တကယ်လို့ electronic voting မှာလုပ်လို့ mail နောက်ပိုင်းမှာညင်ပွားဝင်ဖြစ်လာပြီးရှိတယ်ဒီ computer နိုင်ဒီ mail ယူထားတာမှန်ဆိုတော့စစ်ချင်လို့ရှိရင်ခုနဒီ receipt လေးထည့်ထားတဲ့ပုံကိုပြန်ဖောက်ပြီးတော့တကယ်လက်နဲ့ပေါ့နော် manually ပြန်ကောက်ပြီးတော့စစ်လို့ရတယ်ပေါ့ဆိုတော့အခုဒီနေ့ကတော့ electronic voting system နဲ့မှာတော့အသေးပြေဆုံးနည်းပေါ့နော်ဆိုတော့ electronic voting system ရဲ့ကောင်းတဲ့တစ်ချက်တစ်ခုဖြစ်တဲ့မြန်မြန်ဆန်ဆန်ပေးလို့ရတယ်ဒီပြည် mail ကိုမြန်မြန်ဆန်ဆန်ကြည့်လို့ရတယ်ပေါ့အဲတကယ်လို့တက်မှန်ဆိုတော့တန်လျာဝင်ကြလို့ရှိရင်လည်း paper tray ပေါ့နော်စာရွက်ကို mail ပေးထားတဲ့စာရင်းကိုလက်နဲ့ပြန်ပြီးတော့တွက်လို့လည်းရတယ်ပေါ့အဲတော့အဲ့ဒီနည်းကိုသုံးပြီးတော့ mail ပေးရတဲ့အတွက်တချို့တော့ပေါ့နော်ညင်းပွားဝင်ရှိနေဒီမှာဆိုရင်စေချာလက်နဲ့ပြန်ကြည့်ပြီးတော့ဒီ set ကမှန်ပါတယ်ဆိုတော့ confirm လုပ်ခဲ့ကြတယ်ပေါ့
ဦးထေးမင်းလိုင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဒေါခင်မျိုးသက်စီစဉ်တက်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VO ရဲ့စနေနေ့မနက်ခင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
် ISIL နဲ့ Boko Haram အဖွဲ့တွေလို့အကြမ်းဖက်အဖွဲ့တွေကိုဝင်ဖို့လူငယ်အမျိုးသားအမျိုးသမီးတွေအပါအဝင်ဘယ်အချက်တွေကလူတွေကိုအတွန်းအားဖြစ်စေတာပါလဲကျွန်တော်တို့အနေနဲ့အကြမ်းဖက်သမားတွေအဖွဲ့ဝင်တက်စုစည်းတာကိုတံပြန်ဖို့နဲ့အနာဂတ်မှာအလားတူအဖွဲ့မျိုးတွေမဖွဲ့နိုင်အောင်တားဆီးသွားနိုင်ဖို့အတွက်ဆိုရင်ဒီချက်ကိုတည်ထားဖို့လိုပါတယ်လူပုဂ္ဂိုလ်တူးချင်းပဲဖြစ်စေဒါမှမဟုတ်လူဖွဲ့စည်းတစ်ခုဆိုရင်တော့ရှုပ်ထွေးတဲ့အကြောင်းအမျိုးမျိုးကြောင့်အဲ့လိုအကြမ်းဖက်အစွန်းရောက်အဖွဲ့တွေကိုဝင်လာနိုင်ပါတယ်နိုင်ငံရေးဘာသာရေးလူမှုရေးဒါမှမဟုတ်စီးပွားရေးအခြေအနေဒါမှမဟုတ်အကြောင်းအကျောင်းတွေကြောင့်လူဖွဲ့စည်းကနေပတ်ထုတ်ခြင်းခံထားရတယ်လို့ခံစားရတဲ့သူတွေဟာအကြမ်းဖက်သမားတွေရဲ့ဝါဒဖြန့်စည်းရုံးတာတွေနဲ့တွေ့လာနိုင်ပြီးအကြမ်းဖက်အဖွဲ့တွေအတွင်းမှာသူတို့အပေါ်လက်ခံမှုတွေကိုရှာဖွေလာကြပါတယ်။အဲ့ဒီအကြမ်းဖက်အဖွဲ့တွေကလူတွေကိုသူတို့အပေါ်အပြည့်အဝလက်မခံတဲ့လူမှုအဖွဲ့စည်းတွေကိုအကြမ်းဖက်တိုက်ခိုက်တာတွေနဲ့ထိခိုက်ပျက်စီးအောင်လုပ်ဖို့မကြာခဏဆိုသလိုလမ်းကြောင်းတွေချပေးကြပါတယ်။အဲ့ထက်အဆင့်တက်ပြီးတချို့အဆင့်မြင့်တဲ့လူပုဂ္ဂိုလ်တွေနဲ့လူအဖွဲ့စည်းတွေအနေနဲ့ အခုလိုအစိုးရတဲ့ယူဝါဒရည်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့အတိတ်ပဲလေးနက်မှုကိုရှာဖွေနိုင်တဲ့အနေအထားမှာရှိကြပါတယ်အဲ့လိုရှောက်ဖွေတဲ့နေရာမှာသူတို့ထားရှိတဲ့ရွယ်ချက်သူတို့အတွက်အတိမတ်ပြုခံမဲ့အနေအထားမျိုးပေးနိုင်မယ်ဆိုရင်အဲ့ဒီခံယူချက်ကိုလည်းလိုက်နာကျင့်သုံးကြတာဖြစ်ပါတယ်အကြံဖတ်အဖွဲ့တွေရဲ့ဆွဲဆောင်မှုတွေကိုရပ်တန့်နိုင်ဖို့ကျွန်တော်တို့အနေနဲ့လူတွေရဲ့မပြည့်ဝသေးတဲ့လိုအပ်ချက်တွေကိုပြည့်မီအောင်ဖြည့်ဆွမ်းပေးနိုင်ဖို့နီးလန်းရှာကြရမှာဖြစ်ပါတယ်ဒီထဲမှာလုံခြုံမှုရှိအောင်လုပ်ပေးတာကစလို့စီးပွားရေးအခွင့်အလမ်းတွေချဲ့ထွင်ပေးဖို့လူဖွဲ့စည်းကနေပေးဖက်ခံထားတဲ့သူတွေကိုသူတို့ရဲ့နိုင်ငံရေးအနာဂတ်မှာဆုံးဖြတ်တဲ့နေရာမှာအကျိုးစီးပွားတွေပို့ပြီးပေးသွားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရက်ဖတ်လုံခြုံရေးနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာစီးဘောကပြောပါတယ်ဒါကြောင့်လူပုဂ္ဂိုလ်တဦးချင်းစီနဲ့လူမှုအတိုင်းဝိုင်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေမှာမပါဝင်အောင်ပို့ပြီးကာကွယ်တားဆီးနိုင်ဖို့အတွက်အကြမ်းဖက်ဆွံ့ရွာဝါဒကိုတံပြန်းတဲ့ချင်းကပ်မှုတွေကိုကျွန်တော်တို့တိုးမြှင့်လှုပ်ဆောင်နေပါတယ်ဒီထဲမှာလူမှုအဖွဲ့အစည်းတွေစီးပွားရေးနဲ့ဘာသာရေးခေါင်းဆောင်တွေအမျိုးသမီးတွေလူငယ်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ရခိုင်ကအကြမ်းဖက်သမားတွေအပါအဝင်လူအများပြားကိုလုပ်ပိုင်ခွင့်အာဏာအနှင်းပေးတာယုံကြည်မှုတိစောက်တာတွေအပါအဝင်ပိုပြီးခံနိုင်ရှိတဲ့လူအဖွဲ့အစည်းတွေဖြစ်အောင်လဲလှုပ်ပေးသွားမှာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂကမ္ဘာ့ဘဏ်အာဖရိကသမဂ္ဂ RF အဖွဲ့ချုပ်ကမ္ဘာစီးပွားရေးဖိုရမ်တို့လိုကမ္ဘာလုံးကမိတ်ဆွေတွေနဲ့ချိတ်ဆက်ဖို့ကိုယ့်ရဲ့တိစောက်တာတွေပါဝင်ပြီးဒီချင်းကပ်မှုကိုရက်သားတွေဥဆောင်တဲ့အဖွဲ့တွေပါဝင်လာအောင်အားပေးသွားမှာဖြစ်ပါတယ်။ရေတို့အားဖြင့်လူတွေကိုအကြမ်းဖက်မှုတွေကိုဥတီလာအောင်လုံဆော်ပေးနေတဲ့အခိုင်အမာဆုံးအချက်တွေကိုကျွန်တော်တို့အနေနဲ့ဖယ်ရှားပစ်တာဒါမှမဟုတ်ရှော့ချသွားတာတွေလုပ်နိုင်မယ်ဆိုရင်အကြမ်းဖက်သမားတွေကအပြောင်းလဲတွေလုပ်ဖို့နီလန်းအဖြစ်နဲ့အသုံးပြုနေတဲ့အဖြတ်မောက်အတွေးခေါ်တွေကိုစတင်အစားထိုးနိုင်မှာဖြစ်ပြီးပုံမကောင်းမွန်တဲ့အနာဂတ်ကိုမျှော်လင့်နိုင်မှာဖြစ်ပါတယ်။သမနာဝါမှာပြောသလိုပဲအတွေးခေါ်တွေဟာတနက်နဲ့အနိုင်ယူလို့ရတာမဟုတ်ပဲပိုကောင်းတဲ့အယူဆတွေပိုပြီးဆွဲဆောင်မှုရှိပြီးဖန်ဆားနိုင်တဲ့အမြင်တွေနဲ့သာအနိုင်ယူသွားနိုင်မှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ကြည့်ပါပြီ
။ဒါကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလို့ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်နန္နာချန်ကကြီးညာပေးပါမယ်ခင်ဗျာ။
ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာကျန်းဖက်သမားတွေကမောင်းမြန်တနက်တေးဖောက်ခွဲရေးပစ္စည်းတွေနဲ့တပြိုင်တည်းထက်တိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်လူအများအများသေဆုံးခဲ့ရပါတယ်။အမေရိကန်တီဝိုင်းတစ်ခုကဖျော်ဖြေနေတဲ့ကာပွဲရုံတစ်ခုမှာတော့တစားကန်အမျိုးအများကိုဖမ်းဆီးထားပါတယ်။လူ1000လောက်ကြီးရှုနေတဲ့ဒီကာပွဲရုံမှာရုရှားလုံကာလာရှီနီကော့ဖ်မောင်းမြန်တနက်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်ပြီးတော့လူအများအများထွက်ပြေးလွတ်မြောက်နိုင်ခဲ့ပေမဲ့ဘယ်နှယောက်လောက်တစားကန်ဖြစ်ဖမ်းဆီးခံရတယ်တပ်ဖြတ်ခံရတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြင်သစ်သမ္မတဖရန်ဆွာအော်လန်းကတော့နယ်စပ်တွေကိုပိတ်ပစ်လိုက်တယ်လို့ပထမဆုံးတိုက်ခိုက်မှုအပြီးနိုင်ပိုင်းအကြာမှာပဲအရေးပေါ်အခြေအနေကိုကြေညာခဲ့ပါတယ်ဒီလိုနယ်စပ်တွေကိုပိတ်လိုက်တာဟာ21ရာစုဥရောပမှာပထမဆုံးလုပ်ရဖြစ်ပါတယ်စားတောက်ဆိုင်တွေမှာတိုက်ခိုက်မှုတွေနဲ့အားကစားကွင်းဤတိုက်ခိုက်မှုမှာသေဆုံးသူ80နီးပါးရှိသွားပြီလို့ပြင်သစ်ရဲအရာရှိတဦးက VOA ကိုပြောပါရယ်ဘာဒါဂလန်ပြပွဲရုံမှာအနည်းဆုံး15ဦးသေဆုံးခဲ့ပြီးတော့ဒါဇင်နဲ့ချီတဲ့တစားကန်တွေဖမ်းဆီးခံထားရတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်နောက်ပိုင်းမှာတော့ပဲရစ်မြို့လယ်ကောင်ကလေးစားမှလည်းပြစ်ခတ်မှုတွေရှိခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါရယ်ပြင်သစ်ကအင်ရှင်ဖြစ်ကျင်းပပြီးတော့ဂျာမနီတင်းနဲ့ဘောလုံးကန်နေတဲ့ကန်နေချိန်မှာပြင်သစ်ပဲရစ်မြို့မြောက်ဖက်အမျိုးသားအကစားကွင်းဤစားတောက်ဆိုင်တစ်ခုမှာဖောက်ခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်နနာချန်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOA American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.